Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2023ခုနှစ်ဇန်နဝါရီလ26ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 48နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုညာဝဲအောင်နဲ့အတူတင်ဆက်တော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်ထိုင်းမြန်မာနယ်စပ်မှာရွှေတိရဂံထုတ်9လုံးစိတ်ကြွဆေးပြားတွေတန်းနဲ့ချီဖမ်းမိပါတယ်တမရဂျိုးဘိုင်နန်ကယူကရိန်းကိုခင်မီတင်က32စီးပေးပို့ဖို့ကြေညာလိုက်ပါတယ်ယူကရိန်းအော်ဒီဆာမြို့ကိုကုလသမဂ္ဂယူနက်စကိုကကမ္ဘာအမွေအနည်းဆင်းသွင်းလိုက်ပါတယ်ရုရှားကလူခွေချိုးဖောက်မှုတွေကိုတရားဆွဲဆိုတာကို EU လူအခွင့်အရေးတရားရုံးကလက်ခံလိုက်ပါတယ်အဲ့ဒီလိုမြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပ
ါဟုတ်ကဲ့ပါအဲ့လိုထိတ်တန့်ရအောင်နောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မြန်မာနိုင်ငံစကိုင်းတိုင်းအတွင်းမှာစစ်ကောင်စီနယ်မြေရှင်းလင်းလုပ်နေတာကြောင့်ဒီမြေမျိုးမှိုင်းတွေမြုပ်ထားတဲ့ဒါနဲ့ပတ်သက်ပြီးတော့ဒေသခံတွေဘယ်လိုကြုံတွေ့နေရပါသလဲ
ဒေသခံမြေဒီဘက်ဆန်ဆန်နေရတာခုမှအကြီးတော့လည်းပဲကာဝေးမှာဒီလိုအားရှင်းနေရတာဝေးသမားတော့သူလုံလုံရေးအပြည့်ရရှိပြီးသားလေ
ဒီသူတိုင်းတိုင်းအတွင်းမှာဒီစစ်ဆောင်တွေကိုအကူအညီပေးနေတဲ့ဒေသခံတူပြောကြားသွားတာဖြစ်ပါတယ်ဒီသတင်းပေးပို့ချက်နဲ့အတူဒီကဘာမှာနောက်ဆုံးရသတင်းဖြစ်တဲ့ဒီယူကရိန်းနိုင်ငံကိုစီးရီးယားအကူအညီရမှာဒီအမေရိကန်ရဲ့တင်ကားတွေပေးတဲ့အိဆာရဲ့နောက်ဆက်တွဲအခြေအနေတွေတင်ပြမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအစိုးရခန်းစာနဲ့ပတ်သက်လို့လည်းပြောပြဖို့ရှိနေပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။နောက်လာမယ့်လပိုင်းတွေအတွင်းရုရှားကထိုးစစ်ကြီးတစ်ခုဆင်နွှဲလာခဲ့လို့ရှိရင်ယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်လို့အေဗရင်တင်က30စီးပေးမယ်လို့ဗဟုထုနေ့တုန်းကသမ္မတဘိုင်ဒန်ကထုတ်ဖော်ကြေညာလိုက်ပါတယ်။
These tanks are further evidence of our enduring unflagging commitment to Ukraine and our confidence.
ဒီတင်ကားတွေပေးလိုက်တာဟာအမေရိကန်အနေနဲ့ယူကရိန်းကိုမစုံမနစ်ကူညီသွားမယ်ဆိုတဲ့တန်တိတ်ထံကိုဖော်ပြလိုက်တာဖြစ်တယ်လို့ယူကရိန်းတပ်ဖွဲ့တွေရဲ့အရေးအချင်းကိုလည်းယုံကြည်စိတ်ချတဲ့အတွက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ကလက်တလောတင်ကားတွေမပေးသေးဘူးဆိုတဲ့အစောပိုင်းဆုံးဖြတ်ချက်ကိုပြင်ဆင်ပြီးအခုလိုပေးလိုက်တာဖြစ်ပါတယ်။ကမ္ဘာပေါ်မှာအကောင်းဆုံးတင်ကားတွေအဖြစ်ရင်ညွတ်သုံးလုံးပြီးစစ်ပွဲမှာထိထိရောက်ရောက်အသုံးပြုဆိုင်စွမ်းရှိဖို့ရေရှည်မွတ်မှန်ထိမ့်သိမ့်ဖို့လိုအပ်တဲ့ပစ္စည်းတွေအပိုပစ္စည်းတွေနဲ့အတူပေးပို့သွားမယ်လို့တမရဘိုင်ဒန်ကကြေညာခဲ့တယ်ပါဒီကြေညာချက်ဟာဂျာမနီကလက်ပတ်2တင်ကားတွေပေးပို့မယ်လို့ဆုံးဖြတ်ခဲ့ပြီးနိုင်ပိုင်းအချာမှာပဲတမရဘိုင်ဒန်ကအင်ဗျူတော်ကကြေညာခဲ့တာဖြစ်ပါတယ်ယူကရိန်းအနေနဲ့တင်ကားအစီ250ကနေ900လောက်အထိလိုအပ်မယ်အကြောင်းအနောက်နိုင်ငံတွေကနေနောက်နိုင်ငံတွေကနေနောက်ထပ်တောင်းခံလိုတာကတော့တာဝဲပစ်မီဆိုင်းတုံးတွေဖြစ်တယ်လို့ယူကရိန်းသမ္မတဇာလင်စကီရဲ့အကြံပေးက VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ဘက်ချမ်းလူဟန်စ်နဲ့ဒေါညက်စ်ဒေသတွေခွဲထွက်သွားအောင်လှုပ်ဆောင်တာအတွက်ရောမလေးရှားနိုင်ငံပိုင်း MH17 ခီးတဲ့တင်လေရင်ပစ်ချခဲ့တဲ့လုပ်ရအတွက်ပါရုရှားရဲ့လူအခွင့်အရေးချိုးဖောက်မှုတွေအဖြစ်ယူကရိန်းနဲ့နယ်သာလန်နိုင်ငံတွေကတရားစွဲတင်တဲ့အမှုကိုဥရောပလူအခွင့်အရေးတရားရုံးECHR ကလက်ခံလိုက်ပါတယ်ဒီလိုလက်ခံလိုက်တာကလုံထုံးလုံဒီအရသာဖြစ်ပြီးတရားစီရင်ဖို့မဟုတ်သေးကြောင်းဒါပေမဲ့ယူကရိန်းကနေနယ်မြေခွဲထွက်သွားတဲ့ကိစ္စမှာရုရှားကလူအခွင့်အရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်အတွက်တာဝန်မကင်းဘူးလို့ပြင်သစ်နိုင်ငံ Strasbourg မြို့အခြေစိုက် ECHR တရားရုံးကလက်ခံလိုက်တဲ့သဘောလည်းဖြစ်ပါတယ်ဒီအမှုကိုပြန်လည်သုံးသပ်သွားမှာဖြစ်ပြီးနောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့နောက်ထပ်အနည်းဆုံးတစ်နှစ်နှစ်နှစ်လောက်အချိန်ရယူရအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ယူကရိန်းကရုရှားအပေါ်တရားစွဲဆိုတဲ့နောက်ထပ်အမှု၃ခုကိုလည်း ECHR တရားရုံးကလက်ခံထားပြီးစီရင်ချက်ချဖို့ဆိုင်းငံ့ထားစေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းမြို့ဖြစ်တဲ့ Odessa ကိုကုလသမဂ္ဂ UNESCO ကကမ္ဘာရှေ့အောင်အမွေအနှစ်အဖြစ်ဗုဒ္ဓဟူးနေ့ကအသိအမှတ်ပြုလိုက်ပါတယ်။ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ရဲ့အဖွဲ့ဝင်22နိုင်ငံမဲခွဲရမှာထောက်ခံမဲ6မဲကန့်ကွက်မဲ2မဲဂျားနေ14မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်အခုလိုအတိမတ်ပြုဖို့ကိုရုရှားကအကြိမ်ကြိမ်ကန့်ကွက်ခဲ့တဲ့အတွက်ကြံ့ကြံ့နေတာဖြစ်ပါတယ် ရုရှားကအော်ဒက်ဆာမြို့ကိုရုရှားဘီယင်မာဒုတိယမြောက်ကက်သရင်းက18ရာစုနှောင်းပိုင်းမှာထူထောင်ခဲ့တယ်လို့ပြောဆိုပါတယ်။ယူကရိန်းယဉ်ကျေးမှုဝန်ကြီးအော်လက်ဆန်ဒါတချန်ကိုနဲ့အော်ဒက်ဆာမြို့တော်ဝန်ဂက်ဒန်လီဒူရှန်နော့တို့ကတော့ဒီအချက်ကိုလက်မခံပဲဒီမတိုင်ခင်နှစ်ပေါင်းများစွာကတည်းကထွန်းကားခဲ့တာဖြစ်တဲ့ကြောင်းခြေပါထားတယ်လို့ AFP သတင်းကဖော်ပြပါတယ်။မြို့တော်ဝန်ဒူရှန်နော့ကတော့ဒီစိတ်ကမ်းမြို့ဟာ15ရာစုလောက်ကတည်းကထွန်းကားလာခဲ့တာလို့ပြောဆိုခဲ့ပါတယ်။ယူကရိန်းကယူကရိန်းသမ္မတဇာလင်စကီကတော့ UNESCO ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပြီးပင်လယ်နဲ့ဒေသရဲ့ပလဲလို့တင်စားခေါ်ရတဲ့အော်ဒက်ဆာမြို့ကိုအခုအခါ UNESCO ရဲ့ကာကွယ်ဆောင်ရှောက်မှုရပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကကမ္ဘာအမွေနဲ့စီးရင်သွင်းဖို့သမ္မတဇာလင်စကီကတောင်းဆိုခဲ့တာပါ။ယူကရိန်းရဲ့နေရာ6ခုကိုကမ္ဘာအမွေနဲ့စီးရင်သွင်းခဲ့တာဖြစ်ပြီးမြို့တော် Kiev က Saint Sophia ဘုရားကျောင်းနဲ့လီဗီမျိုးကတမိုင်းဝင်နေရာတွေလည်းပါဝင်ပါတယ
်ဖန်တန်နီလိုစေဝါတွေဥပဒေမဲ့အမေရိကန်နိုင်ငံတွေဝင်ရောက်လာတာတွေကိုတားဆီးနိုင်ဖို့အပောင်းဝင်မွေးအစေဝါနေနေရေးမှာတရုတ်နိုင်ငံနဲ့ပြန်လည်ထိတွေ့ဆက်ဆံနိုင်ဖို့အမေရိကန်ပြည်ထောင်စုကအင်တိုက်အားဒါကြိုးပမ်းနေကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကပြောကြားလိုက်ပါတယ်လာမယ့်ဖေဖော်ဝါရီအစောပိုင်းနိုင်ငံယာယီဝန်ကြီးအန်တိုနီဘလင်ကင်ပေကျင်းမြို့ကိုသွားမဲ့ခီးစဉ်မတိုင်ခင်မှာအခုလိုပြောဆိုလိုက်တာပါဒီကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံကြားဆက်ဆံမှုကပြီးခဲ့တဲ့လတွေအတွင်းအကန့်အသတ်ရှိခဲ့ကြောင်းလဲအမေရိကန်ယာရှိတွေကထုတ်ပြောပါတယ်တရားမဝင်မူရည်စေးစီးဆင်းမှုကိုတရုတ်ကနှိမ်နင်းခဲ့တဲ့အတိတ်ကာလလုံဆောင်ချက်တွေရှိပေမဲ့ဖန်တန်နီနဲ့အခြားမူရည်စေးထုတ်လို့ရမှာမှောင်ကိုကိုင်းနေတုံးနေတဲ့ဓာတုပစ္စည်းနဲ့ထုတ်လို့မှုကိရိယာတွေလက်ဝယ်မရောက်ရှိအောင်ဟန်တာနိုင်ရေးစတဲ့အတိတ်ပဲရှိပြီးခိုင်မာတဲ့ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံအနေနဲ့လုတ်ပြစေလိုကြောင်းအမေရိကန်နိုင်ငံသားကြီးဝင်ဌာနပြောခွင့်ရ Net Press ကဒီသတင်းပတ်တဲ့ VOA ကိုပြောခဲ့ပါတယ်။နိုင်ငံတကာမူရည်မှောင်ခိုခိုင်းနေနေနေရေးကိုအမေရိကန်ကဦးစားပေးလှုပ်ဆောင်သွားနိုင်ရေးအတွက်အမေရိကန်လွှတ်တော်နှင့်စလုံးက Fundamental Reset Act ကိုဥပဒေဖြစ်ပြဋ္ဌာန်းခဲ့သလိုသမ္မတဘိုင်ဒန်ကလည်းလက်မှတ်ထိုးအတည်ပြုခဲ့တာပါ။မူရည်စေတတ်တဲ့အဲ့ဒီဈေးကြောင်းအသက်18ကနေ49နှစ်ကြာအမေရိကန်နိုင်ငံသားတွေတည်ဆုံနေရတာဖြစ်ပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ဂျာတာပတိနဲ့မနေ့ပတ်အတန်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ထိုင်းမြို့မှာနေဆက်ချင်းတိုင်းပြည်နယ်မေဖာလွန်ဒေသမှာကာလတံမိုးဘက်ငွေတန်ပေါင်း900လောက်တံမိုးရှိတဲ့ရွှေသတိကန်ဒေသသူ93လုံးတစ်စိတ်ပါစိတ်ကြွဆေးအလုံးရင်6တန်းနဲ့အတူမူးယစ်မှောင်ခိုသမားတောင်ပေါ်တိုင်းရင်သား5ဦးကိုဖမ်းမိခဲ့တယ်လို့ January 25ရက်နေ့ကဗန်ကောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမူးယစ်စေဝါနေနေရဲ့အဖွဲ့ကပြောဆိုသွားခဲ့ပါတယ
်ဖော်ပြပေါ်ကဆေးထိုင်းတန်းစာว่าจ้างลำเลียงแล้วก็นำยาเสพติด
ဒီမွေးစေဝါကိုင်းဟာတဖက်နိုင်ငံကဝင်လာတဲ့စိတ်ကြဆွေးပြားတွေကိုလက်ခံပြီးထိုင်းနိုင်ငံအတွင်ပိုင်းကိုတည်ယူပို့ဆောင်ရောင်းချပေးနေတဲ့ကွန်ရက်ဖြစ်ပါတယ်။အခုလိုဖမ်းဆီးနိုင်ဖို့တာဝန်သိပြည်သူတွေရဲ့သတင်းပေးချက်တွေကိုအခြေခံစောင့်ကြည့်ပြီးထောက်လန်းဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့ထိုင်းတရားရေးဝန်ကြီးနိုင်ဆုံဆက်ထပ်စုတင်ကပြောဆိုသွားတာဖြစ်ပါတယ်။အခုလိုဖမ်းဆီးလိုက်တဲ့မွေးစေကိုင်းဟာအရင်ကလည်းစိတ်ကြွဆေးပြားတန်ပေါင်းများစွာကိုကုန်တင်ငားနဲ့၃ချိန်တင်ပို့ခဲ့တယ်လို့ထိုင်းတရားရေးဝန်ကြီးထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်အခုလိုစိတ်ကြွဆေးပြားအများအပြားဖမ်းမိခဲ့ပြီးနောက်တိုင်းဒီတောင်ပေါ်သားတိုင်းရင်းသားတွေပိုင်ဆိုင်တဲ့အိမ်ကိုလုံးပိုင်ဆိုင်တဲ့ပစ္စည်းတွေအပါအဝင်ဘတ်တန်ပေါင်း32တန်းကိုနိုင်ငံတော်ပိုင်အဖြစ်သိမ်းယူခဲ့တယ်လို့လည်းပြောဆိုသွားခဲ့ပါတယ်ဒီမူရည်ကွန်ရက်ကိုဖမ်းပြီးဖို့တရင်ပေးခဲ့သူကိုလည်းနိုင်ငံတော်ပန္နာဖြစ်သိမ်းယူခဲ့တဲ့ပိုင်ဆိုင်မှုတွေတဲ့ကတန်ဖိုး900ခန့်နှုန်းကိုစုကြည့်ဖြစ်ပေးမှာဖြစ်တယ်လို့လည်းထုတ်ဖော်ပြောဆိုသွားခဲ့ပါတယ်
။အီရန်နိုင်ငံမှာမာရှာအာမနီတည်ဆုံးခဲ့တာကိုအခြေပြုပြီးလာပေါင်းအတန်ကြာဖြစ်ခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နင်းခဲ့တဲ့လုံရက်အပေါ် EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတွေကအီရန်ကိုဒဏ်ခတ်ပိတ်ဆို့မှုလုပ်ခဲ့တာကိုတုတ်ပြန်တဲ့အနေနဲ့ EU နဲ့ဗြိတိန်နိုင်ငံကလူပုဂ္ဂိုလ်34ဦးနဲ့ကုမ္ပဏီတွေကိုဗုဒ္ဓဟူးနေ့ကအီရန်ကနေပြီးတော့ဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်လိုက်ပါတယ်။ EU နဲ့ဗြိတိန်နိုင်ငံတွေကအီရန်ကိုနောက်ထပ်ဒဏ်ခတ်မှုအသစ်လုပ်လိုက်ပြီးနှစ်ရက်အကြာမှာအီရန်ကအခုလိုအရေးယူဒဏ်ခတ်မှု လှုပ်လာတာပါ။အီရန်ကတန်ခတ်ပိတ်ဆို့မှုလုပ်လိုက်တဲ့အထက်မှာဗန်စီးရင်တွေပိတ်ပစ်တာ၊အီရန်ဘဏ်တွေကိုငွေလွှဲပြောင်းတာတွေကိုပိတ်ဆို့တာတွေပါဝင်တယ်လို့အီရန်ကိုဝင်ထွက်မဲ့ဗီဇာထုတ်ပေးမှုတားမြစ်ချက်တွေလည်းပါဝင်တယ်လို့အီရန်နိုင်ငံသားကြီးဝန်ကြီးဌာနကပြောပါရတယ်။အခုလိုပိတ်ဆို့ရတာဟာအီရန်ပြည်သူတွေအပေါ်အကြမ်းဖက်မှုဖြစ်ပေါ်လာအောင် EU နဲ့ BRICS နိုင်ငံတွေကနေလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုအကြမ်းဖက်အုပ်စုတွေနဲ့အကြမ်းဖက်ဝါဒကိုအားပေးအားမြောက်လုပ်နေတာကြောင့်ဖြစ်တယ်လို့အီရန်ဘက်ကဆွဆဲပါရတယ်။အီရန်ကအခုလိုတုံ့ပြန်အရေးယူတာဟာနိုင်ငံရေးရည်ရွယ်ချက်ရလှုပ်ချင်းတာဖြစ်တယ်လို့ EU ဘက်ကပြောဆိုလိုက်ပြီး EU ကချမှတ်ခဲ့တဲ့ဒဏ်ခတ်မှုတွေဟာလက်တွေ့ရင်ဆိုင်ခဲ့ရတဲ့မြေပြင်အခြေအနေတွေပေါ်မှာအခြေခံဆုံးဖြတ်ခဲ့ခြင်းသာဖြစ်ကြောင်းလည်းပြောပါရတယ်။အီရန်အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိပြီးမိမိပြည်သူတွေပေါ်အခြေခံလွတ်လပ်ခွင့်ပေးဖို့ EU ကဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်း EU နိုင်ငံသားရေးမူဝါဒအကြီးအကဲဘိုရဲကပြောပါရတယ
်။အီရန်နိုင်ငံသုံးဒီနာငွေကြေးတန်ဖိုးရော့ချခဲ့တာကိုမကျေနပ်တဲ့အတွက်ယာနဲ့ထိတဲ့သူတွေဟာဗိုလ်ထုနေကဘက်ဒ်ကတ်မြို့တော်မှာရှိတဲ့ဗဟိုဘဏ်အနီးမှာဆန္ဒပြခဲ့ကြပြီးငွေကြေးတန်ဖိုးတည်ငြိမ်အောင်ထိမ့်ပေးဖို့အစိုးရကိုတောင်းဆိုပါတယ်ဆန္ဒပြသူတွေဟာလူငယ်တွေအများစုဖြစ်ပြီးလုံခြုံရေးတွေလည်းတင်းကျပ်စွာချထားပါတယ်ဗန်ဒီရဲ့အဂရိလိုက်စားမှုကိုနိုင်ငံရေးသမားတွေကအကာအကွယ်ပေးထားတယ်လို့ဆန္ဒပြသူတွေရဲ့ကြွေးကြော်သံတစ်ခုမှရေးသားထားပါတယ်ပြီးခဲ့တဲ့တောက်ကြနေတုန်းကတော့ဒီနာငွေဟာအမေရိကန်ဒေါ်လာကို1680အထိကျဆင်းသွားခဲ့ပါတယ်ဒါဟာနိုဝင်ဘာလကတည်းကနဲ့စရင်900ခန့်လုံးကျဆင်းသွားခဲ့တာဖြစ်ပါတယ်။အစိုးရငွေလဲနှုန်းကတော့ဒေါ်လာကို1480ပဲတတ်မှတ်ထားပေမဲ့ဗိုလ်ထူးနဲ့အပြင်ငွေလဲနှုန်းကတော့ဒေါ်လာကို1610ဈေးပေါက်ပါတယ်။ပြီးခဲ့တဲ့နေ့တုန်းကတော့ဘိုဘန်ဥက္ကဋ္ဌနှုတ်ထွက်တာကိုအီရတ်ဝန်ကြီးချုပ်ကလက်ခံခဲ့ပါတယ်။တချို့အီရတ်နိုင်ငံရေးသဘာဝတွေကတော့ဒီနာငွေနှုန်းလုံးကျဆင်းတာကအမေရိကန်ဗဟိုဘဏ်ရဲ့စီကံတင်ချမှုတွေကြောင့်လို့ပြောဆိုခဲ့ပါတယ
်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအင်မရာခန်ရဲ့PDI ပါတီကထိတ်တန်းခေါင်းဆောင်တဦးကိုရွေးကောက်ပွဲကော်မရှင်အကြီးအကဲနဲ့အခြားအစိုးရအရာရှိတွေကိုချိန်ချောက်ခဲ့တယ်ဆိုတဲ့ဆူဆွေးချက်နဲ့ဗိုလ်ထုနေ့အစောပိုင်းမှာရဲကဖမ်းဆီးလိုက်ပါတယ်အစိုးရကိုပွင့်လင်းစွာဝေဖန်ပြောဆိုလို့ရှိတဲ့ PDI ပါတီဒုဥက္ကဋ္ဌဖြစ်တဲ့ Forward Chowdhury အခုလိုဖမ်းဆီးခံရတာကပါတီအတွက်နင့်နာမှုဖြစ်တာကြောင့်ဒီလိုဖမ်းဆီးတာအတွက်ရှုတ်ချတယ်လို့သူ့ကိုအ мян ပြန်လွှတ်ပေးဖို့ပါတီကတောင်းဆိုပါတယ် Chowdhury ကိုဖမ်းဆီးလိုက်တဲ့အပေါ်ဝန်ကြီးချုပ်ဟောင်းခန်းကလည်းပြစ်တင်ရှုတ်ချလိုက်ပြီးပါကစ္စတန်နိုင်ငံမှာတရားဥပဒေစိုးမိုးမှုလုံးဝကင်းမဲ့နေပြီလို့သူ့ရဲ့ Twitter စာမျက်နှာမှာရေးသားလိုက်ပါတယ်ခင်ဗျာ မြန်မာပြည်ရဲ့ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကြော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသိမ့်မကြခင်မှာထုတ်လင်းမဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့သတင်းပြပွချက်တွေနိုင်ငံတကာကထိတ်တန့်စိတ်ဝင်စားပွဲသတင်းလွှာတွေကိုတင်ပြသွားမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ရုရှား-ယူကရိန်းအရေးနဲ့ပတ်သက်ပြီးကြည့်အောင်ပါ။ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းအတွက်အမေရိကန်က M1 Abrams တင်ကားတွေပေးမှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဦးနေ့မှာကြေညာလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီကလည်းသူ့နိုင်ငံထုတ်တဲ့ Leopard 2တင်ကားတွေယူကရိန်းကိုပေးမဲ့အပြင်ဗြိတိန်နဲ့ခြားဥရောပနိုင်ငံတချို့ကပါတင်ကားနဲ့မြေပြင်တိုက်ခိုက်ရေးသုံးယာဉ်တွေကိုပေးပို့လုပ်နေတဲ့အတွက်17လပြည့်လာပြီဖြစ်တဲ့ယူကရိန်းစစ်ပွဲအခြေအနေဟာတနည်းတဖုံအပြောင်းလဲတွေဖြစ်လာနိုင်ပွဲရာရှိပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဒေါခင်မျိုးသက်ပြောပြမှာဖြစ်ပါတယ်ဗျာ
အမေရိကန်လို့ရှစ်မြေပြင်သုံး M1 Abrams တင်ကားတွေဟာယူကရိန်းတပ်သားတွေအတွက်ကင်တွယ်ရမှာရောထိမ့်သိမ်းရမှာပါတိတ်ခက်ခဲနိုင်တယ်ဆိုပြီးသမရဂျိုးဘိုင်ဒန်ရဲ့အစိုးရအဖွဲ့ကလနဲ့ချီးပြီးငင်းပယ်နေရကနေဗုဒ္ဓဘုနေ့ကတော့30ဒဇင်ပို့ပေးမယ်လို့သမရဘိုင်ဒန်ကကြေညာလိုက်တာဖြစ်ပါတယ
် And today I'm announcing that the United States will be sending 31 Abram tanks to Ukraine the equivalent of one
American ပြည်ထောင်စုကနေယူကရိန်းအတွက် Abrams တင်ကား30ဒဇီကိုပို့ပေးမှာဖြစ်ပါတယ်ဒါဟာယူကရိန်းတယင်အင်အားနဲ့ညီမျှပါတယ်ဒါဟာယူကရိန်းနဲ့သူတို့ပိုင်နက်ကိုသူတို့ကာကွယ်နိုင်ရင်းနဲ့သူတို့မဟာဗျူဟာအောင်မြင်ရေးအတွက်ပိုကောင်းလာစေမယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကလည်းအကြံပေးပါတယ်
။ Abrams တင်ကားတွေဟာကမ္ဘာမှာအစွမ်းထက်ဆုံးတင်ကားအဖြစ်နဲ့နာမည်ကြီးပါတယ်။သူ့ကိုကင်တွယ်ဖို့ရောထိန်းသိမ်းဖို့ပါအလွန်ရှုပ်ထွေးတဲ့အတွက်ယူကရိန်းကိုဒီတင်ကားတွေနဲ့အတူတခြားလိုအပ်တဲ့စစ်ပစ္စည်းအစိတ်ပိုင်းတွေကိုပါပေးမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ဒီတင်ကားတွေကိုရှစ်မြေပြင်မှာယူကရိန်းနဲ့ထိတိရရောက်အသုံးပြုနိုင်ဖို့လဲသင်တန်းတွေစပြီးပြတော့မယ်လို့ပြောပါတယ်။ဒါပေမဲ့ဒီတန့်ကားတွေစစ်မြေပြင်ရောက်ဖို့အတွက်ကတော့အချိန်ပေးရမှာဖြစ်ပြီးဒ ဒါရီကိုယူကရိန်းတပ်သားတွေအသေးချာသုံးနိုင်အောင်လုပ်အောင်မယ်လို့လည်းပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းဂျာမနီအပါဝင်တခြားနိုင်ငံတွေကလည်းယူကရိန်းအတွက်စစ်မြေပြင်သုံးတိုက်ခိုက်ရေးရင်တွေကိုပို့ပေးဖို့ပြောလာချိန်မှာအမေရိကန်ကအခုလိုအေဘရမ်စ်တန်ကာတွေပေးဖို့လှုပ်လာတာဖြစ်ပါတယ်။ဂျာမနီကသူ့ရဲ့ Leopard 2A6 အမျိုးအစားတန်ကာ14စင်းယူကရိန်းကိုပေးဖို့ရည်အတွက်အမေရိကန်ကအခုလိုလှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။သူ့ရဲ့တန်ကာတွေပေးဖို့မဆုံးဖြတ်နိုင်ပဲဖြစ်နေတဲ့ဂျာမနီကို EU ဥရောပနိုင်ငံတွေကဝိုင်းဝန်းဝေဖန်လာချိန်မှာရုရှားဘက်ကတုံ့ပြန်လာမဲ့ဒေါသကိုသူ့တနိုင်ငံနဲ့မခံလို့တဲ့ဂျာမနီကအမေရိကန်ဘက်ကအေဘရမ်စ်တန်ကာတွေပို့မပေးရင်သူ့လည်းပို့ပေးမှာမဟုတ်ဘူးလို့တင်ခံခဲ့တာပါ။ဗိုလ်တော်ဖူးနဲ့သမ္မတအင်ဂျူမှာပြောကြရမှာတော့အမေရိကန်နဲ့ဥရောပနိုင်ငံတွေကြားစိတ်ဝမ်းကွဲဖို့ရုရှားကမျှော်လင့်နေပေမဲ့အမေရိကန်နဲ့မဟာမိတ်တွေကြားသွေးဆီမှုဟာလုံးဝခိုင်မာမှုရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ
်။ Because you all know I've been saying this for a long time. The expectation on the part of Russia is we're going to break up. We're not going to stay united, but we are fully, thoroughly, totally united.
ဟိုးရင်ကကျွန်တော်ပြောနေကြအတိုင်းပါပဲ။ကျွန်တော်တို့တွေစီစီလုံးလုံးမရှိဖို့တွေးကွဲသွားဖို့ကိုရုရှားကမျှော်လင့်နေတာပါ။ဒါပေမဲ့ကျွန်တော်တို့ကလုံးဝတကယ်ကိုစီလုံးညီညွတ်ကြပါတယ်။အခုငွေဥကာလာရောက်လာတော့မှမို့ယူကရိန်းတပ်တွေသူတို့ပိုင်နက်ကိုကာကွယ်ဖို့လုံနေကြသလိုတံပြန်ထိုးစစ်ဆင်မှုပါပြင်ဆင်နေကြပါတယ်။သူတို့နယ်မြေတွေပြန်ရဖို့စစ်မြေပြင်မှာရုရှားဘက်ကပြောင်းလဲလာမယ့်နှီးပြူတာတွေကိုသူတို့တွန်းလှန်နိုင်စွမ်းရှိဖို့လိုသလိုမြေပြင်တိုက်ခိုက်နိုင်စွမ်းတိုးတက်ဖို့လည်းလိုပါတယ်
။အမေရိကန်ကယူကရိန်းအတွက်ဒေါ်လာတန်400တန်ပစ္စည်းတွေပေးရမယ်လို့ဗိုလ်တော်ဘူးနေမှာပဲကြေညာလိုက်ပါတယ်။ဒီထဲမှာအေဘရမ်စ်တန်ကာတွေအတွက်ရှင်းမြေပြင်တဲ့တစုံတရာပစ္စည်းချို့ယွင်းမှုရှိရင်တဲထုတ်နိုင်တဲ့တန်ကားလိုယင်မျိုးဖြစ်တဲ့ M88 ကယ်ဆယ်ရေးယင်၈စီးလဲပါဝင်ပါတယ်။ယူကရိန်းအတွက်ပြင်သစ်ဗြိတန်၊အမေရိကန်၊ပိုလန်၊ဂျာမနီ၊နယ်သာလန်နဲ့ဆွစ်ဇာလန်နိုင်ငံတွေကပေးပို့မဲ့တန်ကားနဲ့ရှင်းမြေပြင်သုံးလက်နဲ့တက်ဆင်ထားတဲ့ယင်ကအစီပေါင်းရာနဲ့ချီရှိနေတာပါ။အခုလိုတိုက်ခိုက်ရေးအကူအညီတွေတိုးပြီးရလာနေတဲ့ယူကရိန်းအတွက်ရုရှားရဲ့အင်အားတောင့်တင်းမှုကိုဖြိုခွင်းဖို့သူတို့ရဲ့စူးစမ်းမှုနဲ့သူတို့တွန်းလှန်နေတဲ့စစ်ပွဲဟာဂန္ဓာတက်တစ်ခုကိုပြောင်းလာနေပြီလို့အများကသုံးသပ်နေကြပါတယ
်။ဒေါခင်မျိုးသက်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ရုရှားယူကရိန်းစစ်ပွဲအခြေအနေတွေကနေဒီကမ္ဘာစီးပွားရေးအလားအလာတွေဘက်ကိုလည်းကြည့်အောင်ပါ။2023ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာအစီရင်ခံစာကိုထုတ်ပြန်လိုက်တဲ့အထက်မှာတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကအထူးနှေးကွေးမယ်ဆိုတဲ့ခံမှန်းချက်နဲ့အတူပဲအခုနှစ်အတွင်းစီးပွားရေးအခြေအနေမရေမရာမတေချာမှုတွေကိုကုလသမဂ္ဂရဲ့စီးပွားရေးပညာရှင်တွေကသုံးသပ်တင်ပြခဲ့ပါတယ်။ဂျနီဗာကနေလီဇာ Schlein ပေးပို့တဲ့ဒီသတင်းလွှာကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ပြဿနာပေါင်းစုံချောင်းကမ္ဘာစီးပွားရေးအပေါ်မှာရိုက်ခတ်တရမှုဖြစ်စေပါတယ်။လက်တလောဆယ်စုနှစ်တည်းအတွင်းကမ္ဘာစီးပွားရေးမှာဖွံ့ဖြိုးမှုအနှေးကွေးဆုံးအခြေအနေတစ်ခုကိုရောက်ရှိခဲ့တဲ့ပြင်းထန်တဲ့ပဋိပက္ခတွေအများအပြားကိုကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ COVID-19 ကပ်ဘေးရောဂါ၊ယူကရိန်းကစစ်ပွဲ၊ငွေကြေးဖောင်းပွမှုတိုးလာမှုနဲ့ရာသီဥတုရေးပေါ်အခြေအနေတွေအပြင်တခြားသောပြဿနာတွေကြောင့်ဆင်းရဲတဲ့နိုင်ငံတွေမှာရေရိုးဖွံ့ဖြိုးမှုအလားအလာတွေဆုပ်ယုပ်စေသလိုရေရှည်တည်တဲ့နယ်ဖွံ့ဖြိုးမှုတွေရုတ်ရော့သွားစေဖို့အထိချိန်ချောင်းနေတယ်လို့ဖော်ပြပါတယ်။ကမ္ဘာထုတ်လုပ်မှုဖွံ့ဖြိုးမှုက2022ခုနှစ်အတွင်းခန့်မှန်းခြေ300ဂိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်အတွင်း 1.9 ဂိုင်နှုန်းကိုကျဆင်းမဲ့အကြောင်းအစိုးရခန့်စာမှာခန့်မှန်းထားပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနကအကြီးတန်းစီးပွားရေးပညာရှင်အင်ကိုပီထာလီကအခုလိုပြောပါတယ်။
The economic trajectory this year and next year
ငွေကြေးဖောင်းပွားမှုငွေကြေးနဲ့ဗန်နာရေးမှုဝါဒဆိုင်ရာတုံ့ပြန်ဆောင်ရွက်မှုအခင်းကျင်းတွေကဒီနှစ်နဲ့လာမယ့်နှစ်စီးပွားရေးလမ်းကြောင်းရဲ့တိသာထင်ရှားရဲ့မောင်းနှင်အားဖြစ်ပါလိမ့်မယ်။သတင်းကောင်းကတော့စွမ်းအင်စားနပ်ရိက္ခာနဲ့ဓာတ်မြေဩဇာဈေးနှုန်းတွေကပြီးခဲ့တဲ့နှစ်လယ်ပိုင်းအမြင့်ဆုံးဈေးနှုန်းကနေတိတိတသာဈေးကျလာနေတာဖြစ်ပါတယ်။ဒါပေမဲ့စားနပ်ရိက္ခာလုံခြုံမှုကတော့အေယာမစင်ခေါ်ချက်တစ်ခုအဖြစ်ကဘာတဝန်းဆက်ပြီးကြုံနေရပါတယ်။စာနယ်ရိက္ခာမလုံခြုံမှုနဲ့ကြုံတွေ့ရတဲ့လူကြီးက2019နောက်ပိုင်းနှစ်ဆကျော်ဖြစ်လာပါတယ
်။အမေရိကန်ဥရောပသမဂ္ဂနဲ့တခြားသောဖွံ့ဖြိုးပြီးနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအားနည်းခဲ့တာကြောင့်ကြံကဘာရဲ့စီးပွားရေးအပေါ်မှာလည်းစူးစူးရွရွထိခိုက်စေတယ်လို့အစိုးရခန်းစာကဖော်ပြပါတယ်။ ဖွံ့ဖြိုးဆဲဒေသအများစုမှာတော့ဒီနှစ်အတွင်းဖွံ့ဖြိုးမှုချတာနဲ့ချုပ်ရနိုင်ကြောင်းဖစ်ထားလီကပြောပါတယ်တရုတ်မှာတိတိတသားပြန်လဲအကောက်လာမှုကြောင့်အရှိအရှာဒေသကတော့အဓိကချွင်းချက်ပါလို့လည်းသူကပြောပါတယ်
Let me also point out that our
Africa အတွက်ဖွံ့ဖြိုးမှုခံမှန်းချက်ကတော့အလေအလတ်ရှိပါတယ်။ဒါပေမဲ့လူဦးရေဖွံ့ဖြိုးမှုတိတ်ပြီးများလာတဲ့အချက်နဲ့ကြည့်မယ်ဆိုရင်တော့ဖွံ့ဖြိုးမှု၄ရာခိုင်နှုန်းဆိုတာကတော့ဒေတာရဲ့အကြီးအကျယ်ဖွံ့ဖြိုးမှုစင်ကုန်ချက်တွေကိုဖြည့်ရှင်းဖို့မလုံလောက်ပါဘူး
။အစိုးရတွေအနေနဲ့စီးပွားရေးနှေးကွေးမှုကနေလုတ်ကင်းရေးဘဏ္ဍာရေးအရာချိုးချံချွေတာတွေကိုရှောင်ရဖို့လည်းအစဉ်ခံစားကတိုက်တွန်းပါတယ်။ဒီလိုချိုးချံချွေတံမှုတွေဟာဆိုရင်ဖွံ့ဖြိုးမှုတန့်သွားစေမှာဖြစ်တယ်လို့အခုအညီအလိုအဆုံသူတွေကိုအလွန်ကျွံထိခိုက်တက်ရောက်စေမှာဖြစ်ပြီးကြမ်းမာဒန်းတူညီမျှမှုတိုးတက်မှုရော့ပါဖွံ့ဖြိုးရေးအလားအလာတွေကိုလည်းဟန့်တာဖြစ်မယ်လို့အစဉ်ခံစားကဖော်ပြပါတယ်။ပညာရေးချမ်းမာရေးဤပညာသစ်တွေနဲ့ရာသီဥတုပြောင်းလဲမှုရော့ပါတက်တာစေရေးတင်းလျော်အောင်စီစဉ်မှုတွေမှာမဟာဗျူဟာမြောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုရေးနဲ့စီးပွားရေးပြန်လည်ကောင်းမွန်လာရေးအတွက်အထောက်အကူကောင်းဖြစ်နိုင်တယ်လို့လည်းကုလသမဂ္ဂအစည်းအဝေးခန်းစားကဖော်ပြထားပါတယ်ရှင
်။မတ်တင်ဂီတိုင်ပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ရဲ့မြန်မာပြည်ခြားသာပရင်းနေမနေ့ခင်အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာအခင်းချင်းအခြေအနေတွေကနေပြီးတော့မြန်မာပြည်တွင်အခြေအနေဘက်ကိုလည်းလှည့်အောင်ပါ။မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတဲ့သခိုင်းတိုင်းအတွင်းမှာမြေမြုံမိုင်းတွေကြောင့်ဒေသခံအရသားတွေထိခိုက်လာတာတွေရှိနေပါတယ်။ဒီလိုထိခိုက်လာတဲ့အထက်မှာအသက်မပြည့်သေးတဲ့ကလေးငယ်တဦးလည်းပါဝင်ခဲ့ပါတယ်။သခိုင်းတိုင်းတွေကအခြေအနေတွေနဲ့ပတ်သက်လို့ပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းရေဦးမြို့နယ်6မိုင်သာကွာဝေးပြီးစိုက်ပျိုးရေးအတွက်ရေသွင်းရေထုတ်ပြုလုပ်တဲ့မူးပေါင်ဘေးမှာရှိတဲ့ကုန်းတာရွာကိုဇန်နဝါရီလ14ရက်နေ့ကမြန်မာစစ်တပ်ကဝင်ရောက်လာပြီးနေမြေရှင်းလင်းရေးတွေလုပ်ခဲ့ပါတယ်။နေမြေရှင်းလင်းမှုအတွင်းကုန်းတာရွာထိပ်ကမူးပေါင်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲအနည်းငယ်ဖြစ်ပွားခဲ့ပြီးကုန်းတာကျွာကနေအိမ်90လဲမိရှုခံခဲ့ရပါတယ်။ဇန်နဝါရီလ15ရက်နေ့မှာမြန်မာစစ်တပ်တွေကုန်းတာရွာကနေပြန်လည်ထွက်ခွာသွားတဲ့အချိန်မှာကျေးရွာသားတွေဟာကျေးရွာတွေကိုပြန်လည်ဝင်ရောက်နေထိုင်ခဲ့ကြပြီးဇန်နဝါရီလ16ရက်နေ့မှာကုန်းတာရွာကိုစပားလာရောက်ဝေယူသူနှစ်ဦးဟာရွာထိပ်မှာရှိတဲ့အပင်ရိပ်မှာကားရက်ပြီးလမ်းစင်းလျှောက်တဲ့အချိန်မှာမြေမြုပ်မိုင်းနင်းမိပြီးတဦးကခြေထောက်ဖျက်တော့ခဲ့ရတယ်လို့နောက်တဦးကလည်းဝမ်းပိုက်တွေမှာဒဏ်ရာတွေရရှိခဲ့ပါတယ်။အလားတူပဲဇန်နဝါရီလ18ရက်မှာကုန်းတာရွာသူတဦးရဲ့သမီးဖြစ်သူအသက်10နှစ်သာရှိသေးတဲ့ကလေးငယ်ဟာအိမ်အနောက်ဘက်မှာစော်ကစားနေစဉ်မြေမြုံမိုင်းနင်းမိပြီးဘယ်ဘက်ခြေောက်ဟာဒုစက်အောက်ပိုင်းကနေဖျက်တော့လိုက်ရပါတယ်။အဲ့ဒီနေ့ကသူမရဲ့ကလေးကြုံတွေ့ခဲ့ရကုန်ကိုအခုလိုပြန်လည်ပြောပြပြီးခြေောက်ဖျက်တော့လိုက်ရတာကြောင့်ကလေးငယ်ဟာစိတ်ဒဏ်ရာရနေတာရှိတယ်လို့ပြောပါတယ်
။ကလေးကအိမ်နောက်ခွေးကိုသွားဆော့တာတော့အဲ့ကလေးလေးကိုမေးပြီးတော့ကြတော့သမီးရတဲ့အိမ်နောက်လေးကိုတဲ့လို့ခြေောက်ကခုံးပေါက်ပြီးတော့မှာတဲ့အဲ့လိုမျိုးလေးဆော့နေရတဲ့အဲ့လိုဆော့ရင်းကလည်းကြုံမှာဆော့ဆော့ခြင်းနဲ့အဲ့လိုမျိုးလေးအဲ့လိုဖျက်သွားတာ။အဲ့ဒီချိန်မှာတော့အဲ့လိုမျိုးသူတယောက်ချင်းရှိတဲ့ခါတော့သူကသူဟာနေပြီးကြည့်ပြီးတော့မှတို့ပြေးပြီးတော့မှသူ1တခါတည်းပြီးတော့အဲ့လို1နဲ့လာတော့ဘာလို့အဲ့လိုတော့ဖြစ်တယ်သူကြီးလူချင်းကတော့အဲ့လိုဒီလိုအဖော်လေးတွေနဲ့ဆော့အနေနဲ့ကတော့အဲ့အကြတော့တခါတည်းပြီးတော့မေ့နေတတ်တယ
်ဒီဖြစ်စဉ်တွေဖြစ်ပြီးတဲ့နောက်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းရှာဆက်တွေနဲ့မိုင်းရှင်းလင်းရေးလုပ်ခဲ့ချိန်မှာတော့နောက်ထပ်မြေမြုပ်မိုင်းနှလုံးကိုထပ်မံတူးဖော်မိတယ်လို့ဒေသခံတွေကပြောပါတယ်ကုန်းတရွာထိပ်ကမူးပေါင်မှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲ၃ချိန်ဖြစ်ခဲ့ပြီးအရင်အချိန်တွေကမြေမြုပ်မိုင်းထားခဲ့တာမရှိဘဲနဲ့အခုတချိန်သာပထမဆုံးဖြစ်တယ်လို့ကုန်းတကျေးရွာသားသူကအခုလိုပြောပါတယ
်။ရှင်းလင်းရကြတော့ဒီစစ်ကောင်စီမရပါတသားတွေမကြမ်းကြမ်းကျွန်တော်တို့ကခြေကင်းနဲ့ဟိုပါရှင်းလင်းမှုကြီးမှာဟိုပါအကုန်လုံးရှင်းပြီဆိုမှဒီလိုပြန်သွင်းတာပေါ့နော်။ရှင်းမုန်းနေပါလေ၊ကြံပါလေ၊ဘာလေအဲ့လိုပဲရှင်းလင်းနေကြပါတော့။ခါတိုင်းနော်ခြေတော်နေထိုးရမအောင်ဒီကခြေတော်မှကြတော့ကျွန်တော်ရေဦးနဲ့မှာဘယ်ဟုတ်မှာမင်းမထားခဲ့ဘူးပဲကြည့်ရမှာခြေတော်ထိုးတာတိုင်းကျွန်တော်တို့ကမှပထမဦးဆုံးထားခဲ့တာက
ြဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကလည်းဒီဖြစ်စဉ်နဲ့ပတ်သက်ပြီးသူ့ရဲ့ယူဆချက်ကိုအခုလိုပြောပြပါတယ်အဲ
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာအဲ့ဒီရွာကိုသူတို့ကစိုးမမှုယူထားပြီးသားစိုးမမှုယူထားပြီးသားဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိုင်းလေးဟုတ်လားသူတို့ထောင်တဲ့မိုင်းပဲဆိုတာကိုကျွန်တော်တို့ကပြောလို့ရတယ်ပြည်သူတွေမှာမြင်းမိုင်းဆိုတာအခုချိန်ထိလုံးနိုင်စွာမရှိဘ
ူး။မြို့နယ်ကဲလျက်ခင်ဦးမြို့နယ်ထဲမှာတော့မြန်မာစစ်တပ်ကနေမြေရှင်းလင်းခဲ့တဲ့နေရာတွေမှာမြေမြုံမိုင်းတွေအုံပြုခဲ့တာရှိခဲ့ပြီးအိမ်မွေးတရိတ်ဆန်နဲ့အိမ်စည်းကားတွေထိခိုက်မိခဲ့တဲ့ဖြစ်စဉ်ရှိခဲ့ပြီးလူထိခိုက်မိတာတော့မရှိဘူးလို့ခင်ဦးဒေသခံတူကပြောပါရယ်။ မြန်မာစစ်တပ်ဟာစစ်ရေးအရဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိခိုက်စေဖို့ရည်ရွယ်ရာဖြစ်ပေမဲ့ပြည်သူတွေထိခိုက်နေတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတို့ကအခုလိုပြောပါတယ
်ပြည်သူတွေပဲကျွန်တော်ခါရတာများတာပေါ့
အခုလိုမြေမြုံမိုင်းတွေနေမိတဲ့ဖြစ်စဉ်ကြောင့်စကိုင်းတိုင်းကစစ်ဘေးရှောင်တွေမှာစိုးရိမ်မှုတွေလည်းရှိလာနေပါတယ်အရင်ကမြေမြုံမိုင်းနှင်းမိမှုဖြစ်စဉ်တွေဟာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေစစ်ဖြစ်ပွားနေတဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တို့မှာတာအဖြစ်များပြီးအခုအခါမှာတော့မြန်မာစစ်တပ်ကိုလက်နက်ကင်ခုခံမှုအားကောင်းလာပြီးတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းနှင်းမိတဲ့ဖြစ်စဉ်တွေရှိလာနေရလဲဖြစ်ပါတယ်ခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ပြည်တွင်းကဒီဆန်စပါးဈေးကွက်အခြေအနေကိုလည်းတင်ပြကြပါတယ်မြန်မာနိုင်ငံမှာစပါးဈေးမကြုံစဘူးလောက်အောင်တင်းတရာကိုကျပ်16သိန်းအထိဈေးတက်လာပါတယ်စပါးဈေးတက်တာနဲ့အတူဈေးကွက်အတွင်းမှာဆန်ဈေးကလည်းလိုက်တက်လာတာပါဆန်စပါးဈေးကွက်အခြေအနေသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
လာမယ့်ຫນွေနဲ့မိုးရသည်မှာစပါးအထွက်နေမယ်လို့ဆန်လုံငန်းရှင်တွေကတွက်ထားတဲ့အတွဲဈေးကွက်ထဲကစပါးကိုရသလောက်အလူရဲ့ဝယ်ယူစုဆောင်းနေကြကြောင်းဆန်လုံငန်းရှင်တွေကပြောပါတယ်တရုတ်နယ်ဇက်ကအစွဲများတာပြည်ရင်းမှာကုန်ကျန်းလိုအပ်နေတာစပါးအထွက်ကိုစိုးရင်တာဒီလိုအကြောင်းရင်းတွေစုပေါင်းပြီးတော့စပါးဈေးတက်နေကြောင်းလုပ်ငန်းရှင်တွေကပြောပါတယ်။နိုင်ငံရေးအခြေအနေနဲ့အထူးထွေကုန်ကျဈေးတွေကြောင်းအခုနှစ်ထဲမှာစပါးအထွက်နှုန်းတိတိတသားကျသွားလိမ့်မယ်လို့ဆန်ကုန်သည်တွေကပြောပါတယ်။ဒီအခြေအနေကိုကြိုသိနေတဲ့ဆန်ဆက်လုပ်ငန်းရှင်တွေဆန်ကုန်သည်တွေ export လုပ်ငန်းရှင်တွေကစပါးကိုအောက်ခြေအထိဆင်းပြီးတော့ဝယ်ယူနေကြတာပါ။ဒါကြောင့်စပါးဈေးဟာဒီရက်ပိုင်းထဲမှာတင်ကျပ်5သိန်းချက်ပြီးတော့တက်သွားပြီးတင်းတရာကို16သိန်းအထိဖြစ်လာပါတယ်။မဖြစ်တဲ့ဈေးကိုရောက်ရှိနေတာလို့စကိုင်းတိုင်းကဆန်ကုန်တဲ့သူက VOA ကိုပြောပါတယ
်။မတရားပါတော့သူတို့တွေဆန်တွေကိုသူရကိုရအောက်တွေချိဆင်းပြီးတော့ဟိုသူများတဲ့အပေါ်ပေးပြီးတော့လိုက်ဝင်ကြတယ်။ဒီအချိန်မှာကျွန်တော်တို့ဒီဒီနှစ်ကစပါးအထွက်နှုန်းနေမင်းနဲ့ဖြစ်နေတယ်။ဈေးတွေဒီလောက်တက်လာမယ်ဆိုတာကိုသူတို့တွေသိနေတယ်။အခုပေါ်လာတယ်ဆိုတာနဲ့တခါတည်းသူတို့ရဲ့ဂူတော်ထဲမှာစစ်သိပ်ပြီးတော့စိတ်တို့ဝေပြီးတော့ထစ်ထားလိုက်ခြင်းတာဒီလောက်ထားလိုက်တဲ့ဆန်တွေဒီနောက်လာတယ်မှာဈေးတက်လာတော့မလေစပါးဝယ်တဲ့လူတွေဆန်ဝယ်တဲ့လူတွေဒီအချိန်ကောအခါကောဖြစ်နေတယ်အဲ့ဒါလိုမျိုးချောင်းဆန်ဈေးတွေဟာမထင်မထားတဲ့အနေအထားတစ်ခုကိုအချိန်ကမသိဈေးတစ်ခုဖြစ်ကြောင်းလေးပေါ်တာ
ဆန်ကြမ်းတိတ်ကိုကြက်9000ရှိပြီးတော့ပေါ်ဆန်အချောဆွေတော့တိတ်ကိုတသိန်းကိုရောက်ရှိလာပါတယ်လက်လီဈေးကွက်မှာဆန်ကြမ်းတပြီကိုကြက်4000လောက်ဖြစ်နေတာပါဒီဈေးနှုန်းတွေဟာအခြေခံလူတန်းစားလှလမ်းမမီတော့တဲ့ဈေးတွေဖြစ်တယ်လို့သူကပြောပါတယ
်။ဒီနေ့လုံးဒီနေ့စသမားတွေအတွက်ကျွန်တော်တို့ဘယ်လိုစဉ်းစားကြမှာလဲ။ကျွန်တော်တို့မြန်မာနိုင်ငံမှာ85ရာခိုင်နှုန်းလောက်အခြေခံလူတန်းစားများတယ်။သူတို့တွေအတွက်တရက်မှလောက8000 9000ဒါပဲပရန်သမားတွေဒိုမနီမှာဝန်ထမ်းနေစားသမားတွေသူတို့တွေတပြည်ကို3000လုံးသမင်းအသိအတင်းပဲရှိသေးတယ်နော်။နောက်ထပ်9000ကျန်တယ်။အဲဒီ9000ဒီကျွန်တော်တို့သူတို့အတွက်တခြားဟာလေးတွေသင်တွေငါတွေအဲ့ဒါလေးတွေရောအဲ့ဒါလေးရောသူတို့မှရတဲ့ပတ်သက်ဒါတွေကိုကျွန်တော်တို့ဟိုအပေါ်ပါအကြီးကြီးတွေဖက်ကဒီအပေါ်မှာကျတုံးသက်ပြီးတော့ဟောကြီးမယ်ဆိုရင်ပေါ့နော်ဒါပို့ပြီးတော့ကောင်းတယ်သူတို့တွေဒီလေသိမယ်လို့တော့ထင်ပါတယ်ဘလို့တော့မသိဘူးနော်ဒါပေမဲ့အခုထက်တိုက်ကြီးဆန်စေးကတော့ကြားဖို့ဘက်ကမရှိဘူးအပေါ်ကိုပဲတက်ဖို့ဘက်ကိုပဲအလားအလာရှိနေတယ်
တရုတ်နဲ့ဘင်္ဂလားဒေ့ရှ်ကိုနေဆက်ကနေဆန်တင်ပို့နေတာအပြင်ပြည်ရင်းစားသုံးမှုစစ်မှုကုန်ကျန်းလိုအပ်မှုဒီလိုအကြောင်းအရာတွေတိုက်ဆိုင်သွားတဲ့အတွက်ဆန်စည်းကကြားနိုင်စရာအကြောင်းမရှိကြောင်း ARD တိုင်းကဆန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်အထူးသဖြင့်မီဇန်ဂူရီတို့လိုစီလုပ်ငန်းရှင်တွေကလည်းဆန်စည်းကွက်ထဲကိုဝင်ကစားနေသလိုတရုတ်နောက်ခံပြုကုမ္ပဏီတွေကလည်းဆန်ကိုရနိုင်သလောက်ဖွဲလောင်နေကြကြောင်းသူကပြောပါတယ်ဘကိုးတိုင်းကဆန်ဆက်လုပ်ငန်းရှင်တဦးကတော့အခုအချိန်မှာစပါးအားလုံးနေပါကလုပ်ငန်းရှင်တွေလက်ထဲရောက်ရှိနေပြီဖြစ်ကြောင်း FOA ကိုပြောပါတယ
်စပါးနေဆန်နေအားလုံးကခုလုံးလုံးချိန်မှာနှောင်လက်တည်းလက်ထဲမှာပဲရှိတယ်ကိုဆန်ဆိုလဲရန်ကုန်မှာဆိုလဲတအားနှောင်ရတယ်လေဒီနေ့စပါးတထောင်ရလို့စပါးတထောင်ကဆက်တဲ့ဆန်အိတ်400ဘယ်သူမှမချိန်နိုင်ဘူးဘယ်သူမှဘယ်ဆက်မှလည်းမဆွက်ဘူးကိုဟောလျက်စမီမရလို့လေဟုတ်ကောဒါမဲ့ဟိုကုံကျော်ရတဲ့လူကကုံကျော်လောင်တယ်ကုံကျော်ကုန်ကျန်းရတဲ့လူကကုန်ကျန်းလောင်တယ်ဒီပုံစံဖြစ်နေပါပဲ
ပြီးခဲ့တဲ့6လအတွင်းမှာပဲတရုတ်ကိုဆန်အများဆုံးတင်ပို့ထားတာပါမူဆယ်နေဆက်ကိုပြန်ဖွင့်လိုက်တဲ့အတွက်တရုတ်ဘက်ကဆန်ကျန်းဝယ်လို့အားပိုကောင်းနိုင်တယ်လို့လည်းခန့်မှန်းနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းမြန်မာနိုင်ငံကဆန်တန်းချင်း2သိန်းခွဲကိုဝယ်ယူထားပါတယ်တချို့တစ်ဘက်ကိုလည်းတင်ပို့ပြီးဖြစ်ပါတယ်မြန်မာနိုင်ငံဆန်လုံငန်းရှင်အသင်းကတော့အခုနှစ်ထဲမှာပြည်ပကိုဆန်တန်းချင်း2သန်းတင်ပို့နိုင်မယ်လို့ရထားခဲ့တာပါ Eddie Yata Chatega, Dunchain, Lathan Lawe, Jamarore. Dio Pega, Nezagani, Sanway Rabian, Betty Singole, Wave Loretto, Betty Sing, Serial Delarello, Gunde, Tangwang up, Bioni Jana Pipari.
Sandavazi, Chin in a Badabi, Nanlo, Piobagi Rapibagina, Timajagi, my Bassin, Ganari, Satin, Tolendomawa.
Three men we Yabu, Yiji, Digni Kema, Kabajine, Bay, Yetidamawe, Yoni Bazi, Clutichan Nila Yune. ตรีนแมนฤยาอยู่ในมาบีแล็บพยาลีเนี่ยติเฉตตอกยုံเนี่ยยาอยู่ในเมตรีนฤยနိုင်ငံยีဖြစ်စဉ်ฤยတကယ်ဘဝဇလန်ฤยဝန်ကလစ်ကလုတ်တချက်နှစ်ယုံเนี่ยကဘာရဲ့ရက်ကအတန်ฤကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် မြန်မာပြည်ရဲ့ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းတို့မီတာ30နှစ်40ရှစ်လိုင်းလိုက်မီတာ190နဲ့ VOA Facebook စာမျက်နှာကမလုံးဆိုတဲ့အကြောင်းကိုဆွေးနွေးကြမှာပါလူငယ်ရေးကောင်စီဆုံးဖြတ်ချက်နဲ့အမေရိကန်ရဲ့ဥရေအပါဝင်နိုင်ငံတကာအကူအညီတွေကြောင့်မြန်မာဒီမိုကရေစီနိုင်ငံတချို့ကကုမ္ပဏီတွေဟာစစ်ကောင်စီရဲ့လက်နက်ထုတ်လုပ်ရေးကိုကူညီလှုပ်ဆောင်နေတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ဆိုတော့ကဒီနိုင်ငံတကာအကူအညီဆိုတဲ့မလုံးတွေပုံအော်ပြီးယုံကြည်အားကိုးသင့်ပါသလား
ဒီမြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဒီအကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာဒေါက်တာတင့်ဆွေခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးရတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံမှာဆက်အနာရှင်စနစ်ကိုခုခံတွန်းလှန်နေတဲ့လှုပ်ရှားမှုအစဉ်ရနေတဲ့အတက်စရာကောင်းတဲ့အခြေအနေတို့လွဲမှတ်ကြပါတယ်ဒီအခြေမျိုးမှာမှားယွင်းတဲ့မျှော်လင့်ချက်တွေလွဲမှားတဲ ဆွေးနွေးကြတာဖြစ်ပါတယ်ကျွန်တော်ဒီကောင်းငင်ကိုဆွေးနွေးဖို့အတော်လေးအချိန်ယူပြီးစဉ်းစားပါတယ်ဒီလိုဆွေးနွေးခြင်းအပြင်ဒီလှုပ်ရှားမှုကိုကျွန်တော်အပြတ်သဘောမြင်တယ်
New Delhi Mio Yakaza, New Delhi Mio Mashire, India International Center, Sureteke, Gupinyada Netandama, Taiwan, Duesu Vire Niyama, Pama, Aye Conference School Lopare. Lodakama Janogu Majare, Pero Pama Pianame Lesuro, Janoa, I don't have your letter. Nenni, Janoro Pianame, Jano Pige Bubar, come in. Tamil Jano, let me up here, Nasalini. จาเกเรครับเนี่ยครับปรมัตถ์ชิปปะเนาะโหตะเกลุ่นนี่เดลูกนี่หาโกโลอ่ะไม่เอาด้วยโหอปองทะโบอปุทะโบผิดไหนเนี่ยยะไหนเลยรู้ยินยินหาอาตะคู่ผิดแต่ด้วยดีหาม้าเดลูกเนาะจนเราไม่อยู่ซะหรอกปรมัตถ์ชิปปะเนาะกูเมโกเนี่ยดุติยาป่ายผิดเดနိုင်ငံတကာเนี่ยလက်နက်ထုတ်လို့မှုဆိုတဲ့အနေထားပေါ့เนาะအဲဒီလိုဗျ ပမာနိုင်ငံဟာခုယူကရိန်းကိုရှေ့လေဘက်ကဒေသတွေကနိုင်ငံတွေနဲ့မတူတဲ့အနေအထားရှိတော့နိုင်ငံတကာရဲ့ဝေယောင်ဆွတ်မှုသို့မဟုတ်ကူညီပံ့ပိုးမှုဟာပမာပြည့်ရဲ့အတိုင်းအတာဟာအင်တာမတ်တေးမွားတယ်လို့ကျွန်တော်ကမြင်တယ်ဒါဒုတိယနောက်တတိယချက်ကတလို့ခင်ဗျစစ်ကောင်စီဟာအခုနှစ်နှစ်ရှိပြီเนาะနှစ်နှစ်အတွင်းမှာနိုင်ငံတကာစင်မြစ်မှာကြာပြင်းကြာပြီးနေပြင်းနေနေတယ်ပြီးတော့မျက်နှာစာမှာကတော ပြည်သူလူထုဘက်ကအသေးခံမီးလောင်ခံပြီးတိုက်နေတဲ့အင်အားစုကပို့ပြီးတော့တိုးလာတဲ့အနေအထားတစ်ခုခင်းကျင်ပေါ့နော်ဖြစ်ပါတယ်နောက်ဆုံးကျွန်တော်ဒီမိကုံးကိုဖြည့်ရင်ကလက်နဲ့အယောင်းဝယ်ကိစ္စလက်နဲ့အယောင်းဝယ်ထုတ်လို့မှုကကဘာမှာအမြဲမှပမာဏအတော်ကြီးတာပေါ့ဗျာအတော်ကြီးတာအမေရိကန်ဆိုနံပါတ်1ပေါ့တရုတ်စသဖြင့်ပေါ့နော်အိန္ဒိယလည်းပါတယ်ဆိုတော့ဘင်ဆူကတင်နေတယ်သူလက်နဲ့ရောင်းရဖို့အတွက်လက်နဲ့ကုန်ပတီတီကစူးစမ်းကြတာပဲညီမျိုးစုံနဲ့ဒါကြောင့်စစ်အစိုးရဘလောက်ရုပ်ဆိုးဆိုးဘလောက်လူတွေတတ်တတ်လက်နဲ့ထုတ်လုပ်မှုကိုတော့လိုက်ကူနေကြပါပဲဖြစ်တယ်အချုပ်ကတော့လက်တွေ့လုံနေတဲ့လူတွေဟာယုံကြည်ချက်ခိုင်ငယ်မှမှရှိပြီးတော့ဟိုဆက်လက်ဆောင်ရွက်တင့်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
အဲ့အဲ့လိုအချိန်မျိုးမှာမကြခင်ပွဲပြီးတော့မယ်စစ်ကောင်စီပြုတ်ဖို့ရဲပိုင်းပဲလူရတယ်လာပိုင်းပဲလူရတယ်စသဖြင့်ပြောဆိုရေးသားနေမှုတွေဟာလူအပ်တစ်ထက်ပူပြီးတော့မှန်းဆရေးသားရမရောက်ဘူးလားဒီလိုရေးသားတာဟာတကယ်အနစ်နာခံအသေးခံပြီးလုံနေကြတဲ့လူတွေအတွက်မှားယွင်းတဲ့မျှော်လင့်ချက်တွေပြရမှမရောက်ဘူးလားဆိုတာလည်းကျွန်တော်စိုးရိမ်ပါတယ်ဆရာဒီနေရာမှာတချို့ professional မဟုတ်တဲ့တာဝန်မဲ့လူပုဂ္ဂိုလ်တူချင်းလည်းပဲအခုက online မှာ social media တွေမှာထင်လို့ရေးနေကြတော့ဒီဟာရဲ့ NDA နဲ့ပတ်သက်ပြီးလည်းကျွန်တော်စိုးရိမ်နေပါတယ
်ဒီမင်းကအမတမအရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အသက် OAC season နဲ့အမြအရေးကြီးတဲ့မိကုံဖြစ်ပါတယ်ကျွန်တော်တို့က24နှစ်ကာလနဲ့အခုဖြစ်နေတဲ့ຫນွေဦးဒေါ်လာရေးအတော်ကိုမတူပါဘူးခင်ဗျမိကုံနဲ့မှပါတယ်လို့ပဲ Facebook account ရှိတဲ့လူတူဟာ editor ချုပ်လို့ကိုကိုကိုယူဆပြီးတော့ရေးနေကြတဲ့လူအရေးအတွက်မနှဲဘူးလို့ကျွန်တော်ယူဆပါတယ်နောက်တစ်ခါပရမမေကွန်ရောဟိုအပြုသဘောအကောင်းဘောမြင်နေဆိုတာမှန်နေဆိုတာတကယ်တာဝန်ရှိရှိလုပ်နေတဲ့လူတွေကိုသာယူရတာဖြစ်ပြီးတော့အခုဆိုမီဒီယာမှာအပြည့်ရောအကောင်းရောပေါ့နော်ရေးကျင်နိုင်ရေးနေတဲ့လူတွေဟာတက်ထရုကိုလည်းငါကဲအနေရှိဖို့မရဘူးဗျဟလာဟိုအခန်းထဲမှာဆိုင်ထဲဝန်မှာကားဝန်မှာမိုဘိုင်းဖုန်း iPhone တွေသုံးပြီးနေကြတကယ်လုံနေတဲ့လူကတောထဲမှာတောင်ထဲမှာအဲ့တကယ်တို့ကတဲ့စကားနေပါပေါ့နော်ရောက်နေကြတော့သူတို့အတွက်ကိုယ့်ရဲ့စကလုံးတစ်ခုကြောင့်ကိုယ့်ရဲ့သတင်းတစ်ခုကြောင့်ကိုယ့်ရဲ့ post တစ်ခုကြောင့်အသက် OAC စီစဉ်နေဒုက္ခရောက်မယ်ဆိုရဲအနေကိုလည်းထက်တင်ညာတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီနေရာမှာနှစ်ခုပေါ့တကယ်လုံနေတဲ့လူတွေကတပိုင်းနေ social media မှာလက်လွတ်စပေးပေါ့လို့တောင်းကင်းမဲ့ဇော်နဲ့ရေးနေတဲ့လူတွေဟာအဲ့ဒီတကယ်လုံနေတဲ့လူတွေရဲ့အသက်အိုးအိမ်စီးတွေကိုရောင်းစားရကြတဲ့အတွက်ဒါဟာမဖြစ်တဲ့မဖြစ်ထိုက်ဘူးလို့ကျွန်တော်အခိုင်အမာယူဆပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဆိုတော့အဲ့ဒီတကယ်အသက်ဆုံးပြီးလုံနေတဲ့လူတွေဒီဆိုရှယ်မီဒီယာမှာထင်းသလိုကောက်ရေးနေကြတော့မယုံမိကြဘူးလေအရေးကြီးတာပေါ့စီအသက်ဆုံးပြီးလုံနေတဲ့လူတွေကတော့စီးရောက်တယ်ထင်ပါတယ်နော်တကယ်လို့များသူတို့ကများသတိပြုဖို့လိုတယ်အသိပြုဖို့လိုတယ်ဆိုရင်ကျွန်တော်ကဘယ်လိုနည်းနဲ့တုံ့ပြန်တဲ့ဆရာမီဒီယာတွေကိုလည်းဆရာနဲ့ပြောစရာရှင်ပြောပါဦး
တကယ်လူတဲ့လူနောက်ဆုံးဖြတ်ချက်တွေချနေတဲ့ပုံကိုယ်တွေအတင်းဖွဲ့တွေနောက်လာခုနဖြည့်ခဲ့တဲ့လက်စပယ်ရေးနေတဲ့လူတွေတော့ဘိုင်းနေနောက်ဂျားတစ်ပိုင်းရှိသေးတယ်ခင်ဗျာဂျားတစ်ပိုင်းကပို့ပြီးတော့ဝေဝါးတယ်အဲ့ဒီအပိုင်းသုံးခုဟာဟိုမကြီးမြဘူးလို့ကျွန်တော်ယူဆတယ်အဲ့တော့တောင်းဝန်သိမှုရှိမှုနဲ့လုံတဲ့ကြတယ်အထက်ပိုင်းဆုံးဖြတ်ချက်ချတဲ့လူတွေကတော့အရှိတရားကိုနားလည်ကြလိမ့်မယ်လို့ကျွန်တော်အကောင့်မြင်ပါတယ်။ဘာကြောင့်ဆိုတော့သူတို့မှစင်စရာကိငနိုင်နေတဲ့ထောက်ကူမှုဖွဲ့စည်းတွေနဲ့ဆောင်ရွက်နေကြတယ်။လက်တွေ့လည်းပဲနိုင်ငံတကာပဲဖြစ်ဖြစ်ဟိုတခြားပြည်တွင်းအခြေအနေတွေပဲဖြစ်ဖြစ်ဆိုတော့ထိဆက်နေတယ်လို့ပြောဆိုတော့သူတို့ကအမှန်တော့သိမယ်။သို့တော့အဲ့အရေးအတွက်ကနည်းတယ်ခင်ဗျ။ကျွန်တော်အမြင်ပေါ့နော်။အဲ့တော့ဟိုခတ်ပေါ်ပေါ်ခတ်လွယ်လွယ်ရေးနေကြတဲ့လူတွေဟာဟိုတိုင်းပြည်အတွက်ကျွန်တော်တို့ဒီလှုပ်ရှားမှုအတွက်တော်လှန်ရေးအတွက်ဟိုကိုတတိကြီးကြီးကိုထားသင့်ကြတယ်အဲ့တော့ဒီဟာတွေကိုကျွန်တော်ထင်တယ်အကန်တက်မအောင်ဟိုရေးသင့်ကြတယ်ကျွန်တော်မြင်တာနောက်တစ်ချက်ကျွန်တော်ဖြည့်ပြရတယ်ဒီမိကုံးမှာဒီတက်တက်ကြီးအာလာတင်ပြီးတဲ့ခါမှာအပြောင်းလဲကြီးတွေကကြီးကြီးမားမားကိုဖြစ်တယ်ဖြစ်တဲ့နေရာမှာကျွန်တော်ထောက်ပြလို့တဲ့အချက်တခုပါတာလူတွေရဲ့တွေးခေါ်စဉ်းစားမှုနဲ့လူတွေရဲ့ဒီတာပြောဆိုလုတ်ကင်ပုံတွေဟာအုံးအရင်ကနဲ့မတူအောင်ဖြစ်သွားတယ်ခင်ဗျအဲ့ဒီမှာရေရေဝုံးဝုံးစုံစမ်းနိုင်စွမ်းနေရှိကလို့ လက်လွတ်စပယ်နဲ့တနည်းအားဖြင့်ပြောင်းပြန်ကြတဲ့အယူအဆတွေပါလွန်မိုးပြီးတော့လူတွေမှာအဒီအမြင်ပေါ့အပြောပေါ့အရေးပေါ့အလုပ်ပေါ့တရားတွေဖြစ်လာတယ်လို့ကျွန်တော်ယူဆတယ်ချုံငုံပြီးသုံးသပ်လိုက်တော့ဒီဟာအနာဂတ်အတွက်လည်းကျွန်တော်မကောင်းဘူးခင်ဗျကျွန်တော်တို့ပြောနေကြတယ်မျိုးဆက်တဲ့မျိုးဆက်တဲ့မျိုးဆက်တဲ့ဆိုတာတတိရှိုံနဲ့မကောင်းညံလည်းရှိရတယ်ပေါ့နော်ကျွန်တော်ဟိုစစ်ပညာမေကွန်းနေဖြည့်တဲ့အမှကျွန်တော်အတုံးနှုံးတွေတခုရှိပါတယ်စိတ်နည်းတခုကိုစေတနာနဲ့ပေးလိုက်တာတော့လည်းပဲအဲစိတ်နည်းမှားလို့ရှိရလူနာဒုက္ခရောက်တယ်တနည်းအားဖြင့်စေတနာမှာပညာမပါရင်ဒုက္ခရောက်စီတယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဒါကြောင့်နိုင်ငံရေးမှလည်းအဲ့ဒီတိုင်းပဲစေတနာနဲ့ကောင်းစေခြင်းလို့နိုင်စေခြင်းလို့အောင်စေခြင်းလို့လုပ်တော်လည်းပဲပညာမပါရင်အချိန်ကြီးဖြစ်ပြီးဒုက္ခကိုပိုရောက်တယ်လို့ကျွန်တော်သတိပေးပါရစေခင်ဗျဟုတ်ကဲ့ခင်ဗျ
တကယ်တော့အခုကတွန်းလှန်နေတဲ့အင်အားစုတွေတိုင်းပြည်ရဲ့ဝေဒနာကိုစိတ်ကူးနေတဲ့လူတွေပေါ့ကုစားဖို့ကြိုးပမ်းနေတယ်ဆို
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့ခင
်ဗျနောက်တစ်ခုကျွန်တော်ပြောချင်တာနိုင်ငံတကာအကူအညီကိုလည်းမဆွာရဝါကမန်းပြောနေကြရတယ်လို့တော့တစ်ခါခါကျွန်တော်စဉ်းစားတယ်ဒီလူတွေကရေမှုတ်တစ်ဖက်မိသားတစ်ဖက်များလုပ်နေစေသလားသူကတော့ငါတို့မရှိဘူးစင်ကာပူကတော့ပြောတယ်သူတို့စီကမလုပ်ပါဘူးဆိုတော့တံခွက်တာတွေ့ပါတယ်တခြားနိုင်ငံတွေကတော့အဲ့လိုတိဝင်းပြောတာတော့အခုချိန်တော့တက်မလာသေးဘူးပေါ့ခင်ဗျာမီဒီယာတွေထဲမှာသူကလည်းပဲဒီမန္တန်ကိုစီးပွားရေးတန်းခတ်တယ်ပိတ်ဆို့တယ်ဆွေးပြောတဲ့နိုင်ငံတွေကကမ္ဘောဒီးယားစစ်တပ်ကိုလက်နက်ထုတ်လို့ကူညီရတယ်ဆိုတော့တော်လေးတော့စိတ်ကြက်စရာကောင်းတယ်အဲ့ဒီမှာနိုင်ငံပေါင်း73ခုပါတယ်ဆရာစင်ကာပူပါတယ်ဩစတြေးလျပါတယ်ပြင်သစ်တရု
တ
် US ရောဟုတ်ကဲ့ US ရောပါတယ်အစ္စရေးပါတယ်ယူကရိန်းပါတယ်ဆိုတော့အမတရုတ်နဲ့ရုရှားတော့ထားလိုက်ပါဆရာဒါကတော့ကျွန်တော်နားလည်နေသူကစစ်တပ်ကိုပေါ်ပေါ်ထင်ထောက်ခံတယ်ပြန်မဲ့လူတွေကမသူတော်တွေဖြစ်နေပါလား
NLD ကအကောင်းဆောင်ဆရာဝန်တည်လွတ်လာတဲ့အချိန်မှာဆရာနိုင်ငံတကာကကျွန်တော်တို့ပမာပြီးခြေတွေကိုမတီးပဲနဲ့တွန်းပြီးတော့စစ်အစိုးရဘက်ကိုပြင်နေတယ်လို့ကျွန်တော်ပြောတဲ့အခါမှာဆရာဝန်တည်ကဖြေပါတယ်ဘုရားတည့်ရတာနဲ့လုံနေတာပါဆိုတော့ဝင်ရင်ပြောမှတ်ပါလေခင်ဗျနိုင်ငံတကာဆိုတာအဲ့ဒီတိုင်ပဲဘယ်နိုင်ငံရဲ့အရေးခင်မဆိုကုသနာပြောသနာစသဖြင့်လူ့ခွင့်ရေးကိစ္စဒုက္ခသည်ကိစ္စစသဖြင့်ပြောကြကုန်ကြပါလိမ့်မယ်ဒါပေမဲ့ပြည်သူလူထုလူချင်းတဲ့အပြောင်းလဲအထိသူတို့ဟာကုညီကြတာမဟုတ်တာများတယ်ခင်ဗျသူရဲ့နိုင်ငံရေးကျိုးစီးပွားအပြင်စီးပွားရေးအကျိုးစီးပွားပါကြီးကြီးကြီးရှိနေတော့ဒီတော့လည်းသူတို့လောက်ကြတာအမှန်ပဲဖြစ်တယ်တဲ့ကျွန်တော်တို့ဟာနိုင်ငံတကာနဲ့တို့ပဲပါတယ်လို့တော့ကျွန်တော်တို့ဟာဟိုလေတိုင်းဆောက်တယ်လို့ဒီမမျောလင်းသင်ကြဘူးခုလောက်သင်တာပဲသာရင်လေညံသုံးပြီးတော့ဆောင်ရသင်ကြတယ်လို့ကျွန်တော်ဖြေပြသေးခင်ဗျဟုတ်ကဲ့ဟုတ်ကဲ
့
နိုင်ငံတကာကိုသိပ်ပြီးတော့မမျောလင်းနဲ့နိုင်ငံတကာကြောက်ကျွန်တော်တိုင်းပြည်ပြောင်းသွားမှာလည်းမဟုတ်ဘူးပြောင်းလို့ရှင်လည်းပဲမကောင်းဘူးခင်ဗျကျွန်တော်မြင်တာတော့ကိုယ်တိုင်လုတ်ပြီးတော့ကျောင်းအာဇင်းနဲ့နိုင်ငံတကာကဘေးကပံ့ပိုးမှုဟိုအတိုင်းအတာတစ်ခုတည်းပို့ပြီးမမျှော်လင့်နေကြဘူးလက်တွေ့ကြကြကိုယ်လုတ်ဆရာရှိတာကိုလုတ်တင်တယ်လို့ကကျွန်တော်ပြောပြရစီခင်ဗျဟု
တ်ကဲ့
နိုင်ငံတကာပံ့ပိုးမှုတွေနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အခြေအနေဆက်နွှယ်မှုအကြောင်းတွေကိုဦးကျော်စံသာဆွေးနွေးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါတော့လူတုနဲ့ကျန်းမာရေးကဏ္ဍပါခေါင်းကိုက်ဝေဒနာဆိုတာလူအတော်များများမှာဖြစ်လေရှိတဲ့ရောဂါဖြစ်ပြီးအန္တရာယ်များလေးမရှိပေမဲ့ဘယ်လိုအခြေအနေတွေမှာသတိထားသင့်ပါတယ်လူတုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောမင်းမြန်းတင်ပြထားပါတယ်
ကောင်းကင်ဝေနာကိုဆေးဝါးတွေနဲ့ကာဝယ်ကုသရာမျိုးမပြုတ်လို့ခင်ပါဆေးဝါးမပါတဲ့နီလန်းတွေနဲ့အရင်ဆုံးကြိုးစားကြည့်လို့ရပါတယ်ဘလိုနီလန်းတွေကိုတုံးပြီးဆေးဝါးမပါဘဲကောင်းကင်ဝေနာတက်တာအောင်လှုပ်ဆောင်လို့ရတယ်ဆိုတာကိုဒေါက်တာကောင်းမြတ်ကျော်ကအခုလို့ရှင်းပြပါဗျာ
ကျွန်တော်တို့ဒီကောင်းကင်စေတဲ့ precipitating factor ပေါ့နော်ကောင်းကင်ကိုကဘာလို့ရင်ကောင်းပိုကိုက်တယ်လဲဆိုတာဒါလူနာတွေအနေနဲ့သတိထားကြည့်တင်တယ်အဲ့တော့အဲ့ precipitating factor တွေကကျွန်တော်တို့ရှောင်လွှဲလို့ရမယ်ဆိုလို့ရှိရင်ဒါလူနာတွေအနေနဲ့ရှောင်မယ်ဆိုလို့ရှိရင်ဒါကောင်းကင်တာကိုဟိုဘယ်လိုပြောမလဲဆိုတော့တက်တာစီမယ်လို့ကျွန်တော်တို့ယူဆတယ်။ဥပမာပြောရမယ်ဆိုရင်တချို့ကအရက်တောင်ရင်ကောင်းကင်တယ်၊ဝင်တောင်ရင်ကောင်းကင်တယ်။နောက်ပြီးတော့ချောကလက်စားရင်ကောင်းကင်တယ်။အဲအေးပြက်ခံရင် stress များရင်ဒိန်ခဲတွေပါရင်စားလို့ရတယ်ဒါမျိုးဖြစ်တယ်ပေါ့။အဲ့ဒါဆိုလို့ရှိရင်တော့အကယ်၍ဒီလိုနေရာလေးတွေမှာဒါရှောင်လိုက်မယ်ဆိုရင်ဒါအဆင်ပြေတယ်။ ဒါပေမဲ့တချို့ precipitating factor တွေရှောင်းဝံခက်ခဲတာမျိုးတွေရှိတတ်တယ်။ဥပမာမြို့သမီးတွေမှာဆိုဖြစ်တတ်တယ်သူတို့ဟိုလာစင်ဒမတာလာတဲ့အခြေအနေမျိုးတွေ။နောက်တစ်ခါကျလို့ရှိရင်တချို့လူနာတွေကပြောလဲဆိုတော့ကျမတို့ခေါင်းရှော်ပြီးတဲ့အခါမျိုးမှာဒါခေါင်းကိုက်လေးရှိပါတယ်ဆိုတဲ့ဟာမျိုး။အဲ့တော့ဒီကောင်တွေကဒါကျွန်တော်တို့ရှောင်းရွက်လို့မရတဲ့ဟာမျိုးတွေပေါ့။အဲခြုံပြောမယ်ဆိုလို့ရှိရင်တော့အကယ်၍ခေါင်းကိုက်ဝင်လာရှင်တယောက်မှာဆက်စွားလိုမျိုးရှောင်းလွှဲလို့ရနိုင်တဲ့ precipitating factor တွေရှိမယ်ဆိုရင်ဒါတွေရှောင်းပေးခြင်းအဖြစ်လည်းကျွန်တော်တို့တတ်တာနိုင်တယ်။ဒါပေမဲ့ခေါင်းကိုက်တဲ့လူနာတော်တော်များများတော့အဲ့လိုမျိုး precipitating factor တွေမရှိတတ်တာမျိုးတွေ့ရတယ်ဗျ။အဲနောက်တစ်ခုဘယ်လိုကုသလို့ရလဲဆိုလို့ရှိရင်ကျွန်တော်တို့ဆေးဝါးမပါဘဲနဲ့ကုသတဲ့ဒီပေါ့နော်ကျွန်တော်တို့ non pharmacology လို့ခေါ်တယ်။အာယောဂလောက်တာမျိုးတွေတရားထိုင်တာမျိုးတွေဒါမျိုးတွေဟာဆိုလို့ရှိရင်ဒါခေါင်းကိုက်တာကိုနည်းနည်းယော့ပါတက်တာစေတယ်ဆိုတော့တွေ့ရှိချက်တွေလည်းရှိတယ
်။ဆေးဝါးမပါတဲ့နီးလန်းနေနဲ့ခေါင်းကိုက်ဝေနာတက်တာအောင်မလုပ်ဆောင်နိုင်ဘူးဆိုရင်တော့ဆေးဝါးတွေကိုနီးလန်းမှန်မှန်အသုံးပြုပြီးခေါင်းကိုက်ဝေနာတက်တာအောင်လုပ်ဆောင်ကြမှာပါ။ခေါင်းကိုက်ဝေနာတက်တာစေဖို့အတွက်ဆေးဝါးတွေကိုဘယ်လိုမျိုးနီးလန်းမှန်မှန်အသုံးပြုတင်လဲဆိုတာကိုဒေါက်တာကောင်းမြတ်ကျော်ကအခုလို့ရှင်းပြပါရတယ်။
အဓိကအပိုင်းကိုပြောရမယ်ဆိုရင်တော့ကျွန်တော်တို့ pharmacology ပေါ့နော်ဆေးဝါးနဲ့ဘယ်လိုမျိုးကုသမလဲဆိုတဲ့ခါနာကျွန်တော်ဒီခေါင်းကိုက်တာကိုကုသတာ2မျိုးရှိရဗျ။ပထမတစ်ချက်ကဘာလဲဆိုတော့ acute treatment ပေါ့။လက်လောချင်းအခုကိုက်လို့အခုကျွန်တော်တို့ကုသတာမျိုးရှိတယ်။နောက်တစ်ခုကကျတော့ preventive treatment ဆက်ပြီးတော့မဖြစ်အောင်အကိုက်တဲ့အပြင်းထန်ရောကြအောင်ကိုက်တဲ့အချိန်ရောကြအောင်ကျွန်တော်တို့ဟိုကုသတာမျိုးတွေရှိတယ်။ acute treatment ဒီမှာဆိုလို့ရှိရင်တော့အကိုက်ခဲပြောင်ဆေးတွေပါမယ်။နောက်တစ်ခုက triptan တို့ပါလို့ပါမယ်။နောက်ပြီးတော့အန်ပြောင်ဆေးတွေပါတယ်ပါမယ်။အဲ့ဒါတွေကို acute treatment ရဲ့အရေးကြီးတာတစ်ခုကဘာလဲဆိုတော့လို့ခေါင်းကိုက်လာပြီဆိုလို့ရှိရင်ကိုက်ကိုက်ချင်းမှာကျွန်တော်တို့စတော့နိုင်ရင်သူ့ရဲ့ထိရောက်မှုကပိုပြီးစွန့်တယ်။ဥမာကိုက်တော့ခဏနေလိုက်ပါတယ်တနင်္လာနေ့လောက်ကြာမှတောက်လိုက်တယ်ဆိုလို့ရှိရင်ဒါကိုက်ဆဆကိုက်ချင်းအချိန်ကြီးကတောက်တာထက်စားလို့ရှိရင်သူတို့ရဲ့အစွမ်းကတိတ်ပြီးထိရောက်မှုမရှိတာမျိုးတွေ့ရတယ်။အဲ့တော့နောက်တစ်ခုသတိထားမယ့်ချက်ကအကိုက်ခဲပြောင်ဆေးတွေကိုကျွန်တော်တို့ဒီတလကို10ရက်15ရက်တည်းကြုံပြီးတောက်နေရပြီဆိုရင်တော့အဲ့လိုမျိုးအကိုက်ခဲပြောင်ဆေးတွေတောက်တဲ့အတွက်ကြောင့်အုံနှောက်ရဲ့ဟိုဘယ်လိုပြောမလဲဆိုတော့အုံနှောက်ရဲ့အလုပ်ကိုသူတို့အကိုက်ခဲပြောင်ဆေးတွေကိုထိုင်ကပြောင်းပလိုက်ပြီးတော့ကျွန်တော်တို့ medication overuse ဆိုရဲကုရခတ်တဲ့ headache တစ်ခုကိုရောက်သွားနိုင်တယ်
။ခေါင်းကိုက်ဝေနာခံစားရတဲ့အချိန်ကြီးများလာပြီးခေါင်းကိုက်ပြောင်ဆေးတွေကိုမကြာခဏရက်ရှည်တုံ့ဆွဲနေရပြီဆိုရင်တော့ရေရှည်ကာဝယ်ကုသပလိုတာကြောင့်ဘောဘောဆဆသဘောမထားပဲဆရာဝန်နဲ့ပြတာတိုင်ပင်တင်တယ်လို့ဒေါက်တာကောင်းမြတ်ကျော်ကအခုလိုပြောပါတယ်
။တနင်္လာမှာ9ရက်ထပ်ပို့ပြီးခေါင်းကိုက်နေပြီဆိုရင်တော့ဒါကျွန်တော်တို့ကဒါ preventive ပေါ့နော်ဒါကုသအကာအကွယ်တဲ့ဆေးမျိုးကိုကျွန်တော်တို့တောက်တင်တယ်လို့ကျွန်တော်တို့ယူဆရတယ်။အဲ့တော့အကာအကွယ်တဲ့ဆေးမျိုးတွေမှာများသောအားဖြင့်ဗါရီကျွန်တော်တို့သုံးလို့ရှိလဲဆိုတော့ beta blocker တွေရှိမယ်၊ calcium channel blocker တွေရှိမယ်၊တချို့တက်တဲ့နေရာမှာသုံးတဲ့ဆေးတွေရှိမယ်။ဒါတချို့ကဒီဟိုမှာပေါ့ဒီစိတ်သက်စိတ်ကြတဲ့နေရာမှာသုံးတဲ့ယောဂဆေးမျိုးတွေရှိတယ်။အဲ့လိုဟာလေးတွေကိုပဲကျွန်တော်တို့ဒီဟိုဒီဟိုခေါင်းကိုက်တဲ့နေရာမှာကျွန်တော်တို့သုံးလို့ရှိတယ်ပေါ့နော်။အဲ့တော့အဲ့လိုမျိုးကာကွယ်တဲ့ဆေးတွေဆိုလို့ရှိရင်ဘယ်လောက်တောက်ရလဲဆိုတော့များသောအားဖြင့်6လအနေနဲ့တစ်နှစ်တောက်ကြရတာများတယ်။အဲ့တော့တချို့တွေက6လအနေနဲ့တလဲတောက်ပြီးတော့ဖြတ်လိုက်တဲ့အခါမှာခေါင်းပြန်မကိုက်တော့ဘူး။ဒါမှမဟုတ်ရှင်လဲသူ့ရဲ့ဟိုအကိုက်ကညော့သွားတယ်လို့ပါလို့ဒီရဲ့ဟိုအစွမ်းကိုသီးသလားကျွန်တော်တို့တွေ့ရတယ်ပေါ့။ဒါပေမဲ့တချို့လူတွေကကြားလို့ရှိရင်တော့ဖြတ်ပြီးသွားတဲ့အခါမှာပြန်ပြီးတော့ပြန်ကိုက်လာတဲ့အတွက်ကြောင့်ဒီကောင်တွေကိုပြန်ပြီးတော့တစ်နှစ်ထပ်ပို့ပြီးကြာကြာရှည်ရှည်ဆွတ်တော့တာမျိုးတွေရှိတယ်ပေါ့နော
်အဖြစ်များတဲ့ဝေဒနာတစ်ခုဖြစ်တဲ့ခေါင်းကိုက်ဝေဒနာကိုစနစ်တကျကာကွယ်ကုသနိုင်မှုအတွက်ခေါင်းကိုက်ဝေဒနာကာကွယ်ကုသတဲ့နည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒေါ်ရတန်းစောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာသွားရစီများခင်ဗျာစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီရေးစီးပွားရေးလူမှုရေးအခြေအနေအရရနဲ့ဒီကုလသမဂ္ဂအပါအဝင်နိုင်ငံတကာကတုံ့ပြန်မှုတွေနဲ့ပတ်သက်ပြီးဂန္ဓာလိုက်အထူးအစီအစဉ်တွေကိုဇန်နဝါရီ29ရက်ကနေဖေဖော်ဝါရီ6ရက်နေ့ထိတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတခါတော့ကိုရန်တိုင်းတင်ဆက်မဲ့တပတ်တွင်းအားကစားအစီအစဉ်ကိုနားဆင်နိုင်ပါပြီ
အော်ဗျာ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အီတလီမှာတော့နာမည်ကြီး Juventus အသင်းကိုအခုနှစ်အမဘေးတိုင်ပွဲတွေကနေ15မှတ်ရှော့လိုက်ပါတယ်။ Juventus အသင်းဟာဘောလုံးသမားအပြောင်းအရွှေ့ကိစ္စတွေမှာမမမကန်လုပ်တာကြောင့်အခုလို15မှတ်ရှော့ဖို့ဘောလုံးသမားအပြောင်းအရွှေ့နဲ့ဆိုင်တဲ့အီတလီတရားရုံးကပြီးခဲ့တဲ့တပတ်ကဆုံးဖြတ်လိုက်တာဖြစ်တယ်လို့အီတလီဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားလိုရှင်းနေဒီဘက်ကကိုမတ်ရှော့ဖို့ရှောက်ထားခဲ့ပေမဲ့တရားရုံးကနောက်ဆုံးမှာ15မတ်အထိရှော့ဖို့ဆုံးဖြတ်ခဲ့တာပါ။ဒါပြင်အသေးဥက္ကဋ္ဌဟောင်း Andrea Agnelli ကိုလည်းဘောလုံးလောကကနေနှစ်နှစ်ထုတ်ပယ်လိုက်တယ်လို့ Juventus အားကစား Director ဟောင်း Fabio Patrizzi ကိုလည်းနက်နက်ခွဲထုတ်ပယ်လိုက်သလိုအားကစားဒါရိုက်တာတူဖြစ်တဲ့ Pavel Nedved ကိုလည်းရှစ်လပိတ်ပင်လိုက်ပါတယ်။ Juventus အသင်းကတော့သူတို့အနေနဲ့ဘောလုံးလောကရဲ့စီးမြင့်နေစံသတ်မှတ်ချက်တွေတိုင်လောက်တာဖြစ်ပြီးတော့စုံတရာအမားကျူးလွန်ငယ်ခြင်းမရှိဘူးလို့ရင်းဆိုလိုက်ပါတယ်ခင်ဗျာ။အစိုးနောက်တန်းလူဟောင်ဒန်နီအယ်ဘတ်ကတော့အမျိုးသမီးတူကိုလိမ်ပိုင်းဆိုင်ရာစော်ကားတယ်ဆိုတဲ့အမှုနဲ့ထားလိုက်ပါတယ်။ဒန်နီယယ်ဘတ်ဟာဘာစလိုနာမျိုးကညကလပ်တစ်ခုမှာမျိုးသမီးဦးကိုအဲ့ဒီမျိုးသမီးရဲ့ဆန္ဒမပါဘဲတီးပါဆော်ကားခဲ့တယ်ဆိုပြီးတော့တိုင်ကြားခံခဲ့ရတာကြောင့်သူ့ကိုဘာစလိုနာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။အဲ့နောက်ဘာစလိုနာတရားရုံးကတောက်ကြနေမှာစစ်ဆေးပြီးတော့သူ့ကိုအမှတ်ကမပေးဘဲယမန်နဲ့ထောင်ကိုပို့လိုက်ပါတယ်။ဒန်နီယယ်ဘတ်ဘက်ကတော့သူ့အနေနဲ့ကလပ်မှာကပ်ပြီးတော့ပြောနေတာသာဖြစ်ပြီးတော့အဲ့ဒီအမျိုးသမီးကိုလည်းသူမသိသလိုအမျိုးသမီးတူကိုဘာကြောင့်အဲ့လိုလောက်ရမှာလဲဆိုပြီးသူမလုပ်ဘူးဆိုပြီးတော့ညင်းဆိုလိုက်ပါတယ်။ဒန်နီယယ်ဘတ်ဟာမက္ကဆီကိုနိုင်ငံကပူမတ်အသင်းမှာကစားနေတာဖြစ်ပြီးတော့အခုပြဿနာကြောင့်ပူမတ်အသင်းဘက်ကလည်းစာချုပ်ကိုဖျက်သိမ်းပြီးတော့သူ့ကိုအသင်းကနေထုတ်ပယ်လိုက်ပါတယ်
။con la información acontecida hoy sobre el proceso legal que enfrenta el jugador Daniel
Alves. Spain နိုင်ငံမှာ Dennis Alves တရားဥပဒေကြောင်းအရအမှုရင်ဆိုင်နေရတာနဲ့ဖမ်းဆီးခံလိုက်ရတဲ့သတင်းကြောင့်The National University Club Pumas အသင်းအနေနဲ့ဒီကနေ့ကစပြီး Dennis Alves နဲ့စာချုပ်ကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်ပါတယ်ကျွန်တော်တို့အသင်းရဲ့စံတန်ဘိုးတွေကိုချိုးဖောက်တဲ့ဘယ်သူ့ကိုမဆိုကျွန်တော်တို့အသင်းအနေနဲ့တီးခံသွားမှာမဟုတ်ဘူးဆိုတာကိုဒီဆုံးဖြတ်ချက်နဲ့ထပ်လောင်းအတည်ပြုလိုက်ပါတယ
်ငွေ Premier League ဘောလုံးပွဲတွေဘက်မှာတော့ဒီတစ်ပတ်မှာအသင်းကြီးတချို့ဖိတ်တိုက်တွေးခဲ့ကြပြီးတော့ Arsenal နဲ့ Manchester United, Liverpool နဲ့ Chelsea တို့တွေးခဲ့ကြပါတယ်။စနေနေ့ကတော့မပေးသေးရအလယ်မှာရောက်နေကြတဲ့ Liverpool နဲ့ Chelsea တို့ Anfield မှာကစားခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိတည်ကြသွားခဲ့ပါတယ်။ Chelsea ကပွဲဆောင်5မိနစ်မှာတဂိုးတွင်းခဲ့ပေမဲ့လည်းအငင်းပွားစရာ VAR ဆုံးဖြတ်ချက်ကြောင့်ဂိုးမရဘဲနောက်ဆုံးမှာဂိုးမရှိတည်ကြသွားခဲ့တာပါ။တနင်္ဂနွေနေ့ကတော့ဇယားထိတ်ကဥဆောင်နေတဲ့ Arsenal နဲ့ Manchester United တို့ Emirates ကွင်းမှာကစားခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ဂိုးတွေသွင်းပြီးတော့ပွဲပြီးကနေ89မိနစ်အရောက်မှာ Arsenal တိုက်စင်ဘူး and Kadia သွင်းတဲ့နောက်ကျဂိုးနဲ့ Arsenal က3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ
် That doesn't think that's get much better than that it was a beautiful momenta really special one
အခုလိုနောက်ဆုံးမိနစ်မှာအနိုင်ကိုရတာတဲ့ပူကောင်းတာတော့ရှိမှမထင်ပါဘူးတကယ်လှပပြီးတကယ်ကိုကောင်းပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကအနိုင်ကိုရဖို့လုပ်နေပြီးဂိုးကမရမရဖြစ်နေတာပါဒါပေမဲ့နောက်ဆုံးမှာရလိုက်တာပ
ါမန်ယူနိပြအရိုက်တန်ဟတ်ကတော့ဒီပွဲရှုံးတာဟာသူ့ကစားသမားတွေရဲ့တူးချင်းအမားတွေကြောင့်ရှုံးတာဖြစ်တယ်လို့ပွဲပြီးမှာပြောလိုက်ပါတယ
် This moment I'm annoyed and I also told the playersIf you want to win trophies titles you have to change our mentality.
ဝေးရလာနဲ့ပတ်သက်ပြီးအခုကျွန်တော်အနေနဲ့စိတ်နှောင့်ရှက်ဖြစ်မိပါတယ်။ကျွန်တော်ကစားသမားတွေကိုလည်းဆူဖလားတွေရကျင်နေဆိုရင်ကျွန်တော်တို့ရဲ့စိတ်ဓာတ်တွေပြောင်းရမယ်လို့ပြောလိုက်ပါတယ်။ဘာကြောင့်လဲဆိုတော့ခုလိုရေးကြီးတဲ့ပွဲမှာအမားကြီး3ခုလုပ်ပြီးတော့3ခုပေးလိုက်ရတာမျိုးမဖြစ်သင့်ပါဘူး။အထူးသဖြင့်နောက်ဆုံး goal ပါအဲ့ဒီလိုအချိန်မျိုးမှာကျွန်တော်တို့အခုပေးလိုက်ရသလိုမျိုး goal ပေးလို့မရဘဲတမတ်ရအောင်ယူရမှာဖြစ်ပါတယ်။
မင်းဒီဘွဲရှုံးတာဟာတန်ဟပြောသလိုတူးချင်းစီရဲ့အမားတွေကြောင့်ဖြစ်တဲ့အဖြစ်ဒီဘွဲမှာသူ့ရဲ့ပွဲထွက်လူစည်းရင်းကြောင့်လည်းပါတယ်လို့ပြောရမှာဖြစ်ပါတယ်ကာဆမီရိုမပါနိုင်လို့ကွင်းလက်ခံစပိုင်းအားနေနေတဲ့မန်ယူသင်းဟာနောက်တန်းမှာလည်းမန်စီးတီးပွဲထိအထိုင်ကျနေတဲ့နောက်တန်းလျောက်ကိုဆက်မကစားပဲပြောင်းပစ်ခဲ့တာကခံစပိုင်းမှာအားနေစေခဲ့သလိုတိုက်စစ်မှာလည်းခြေစွမ်းပြနေတဲ့ကနာချူအစားအခုမှရောက်လာတဲ့ Vikings ကိုပွဲစကြဲကထဲ့ကစားတာတွေကမန်ယူသင်းရဲ့ကစားပုံကိုထိခိုက်စေခဲ့ပြီးတော့ဒါဟာတန်ဟဂ်ရဲ့အမားလို့သုံးသပ်ရမှာဖြစ်ပါတယ်။မန်ယူသင်းဟာဒီပွဲရှုံးတာကြောင့်နီကာဆော်နဲ့အမတ်တူ39မှတ်နဲ့အဆင့်၄နေရာကိုရောက်သွားပြီးတော့အာဆနော်သင်းကတော့19ပွဲအပြီးပွဲစဉ်တစ်ဝက်ကြိုးချိန်မှာအမတ်50နဲ့ဒုတိယနေရာကမန်စီးတီးတဲ့တပွဲလျော့5မှတ်အသာနဲ့ဇယားထိတ်ကနေဦးဆောင်နေပါတယ်။အာဆနော်လည်းနဲ့ဒီဘောလုံးရသည်ဒုတိယဝက်မှာဒီလိုမျိုးခြေစွမ်းကိုဆက်ပြီးတော့ထိန်းထားနိုင်မလားဆိုတာကတော့ကနစတန်ဒီအတွက်တော့ရင်ခုန်စရာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ ။ဘောလုံးသမားပြောင်းရွှေ့ရေးဘက်ကိုကြည့်ရမယ်ဆိုရင်တော့ Brighton မှာကစားနေတဲ့ Belgian Townman ကစားသမား Trossard ကို Arsenal ကပေါင်28သန်းနဲ့ဝယ်ပြီးတော့ဒီနေ့ခွဲစာချုပ်ချုပ်လိုက်ပါတယ်။ Spain ဘက်မှာတော့ Atletico Madrid အသင်းက Barcelona မှာကစားနေတဲ့ Netherlands ကွင်းလက်လူ Memphis Depay ကို Euro 3သန်းနဲ့ဝယ်လိုက်ပါတယ်။ Atletico Madrid တင်းကဒပိုင်းကိုနှစ်နှစ်ခွဲစာချုပ်ချုပ်လိုက်ပြီးတော့နီးပြဒီယေဂိုစီမီယိုနီကတော့ဒပိုင်းကိုအကောင်းဆုံးခြေစွမ်းပြန်ရအောင်လုပ်မယ်လို့ပြောပါတယ်။ဂျာမနီမာရဘိုင်းမြူနစ်တင်းကတော့မွန်ဆင်ကလပ်ဘတ်တင်းမှာကစားနေတဲ့ဆွစ်ဇာလန်ဂိုးသမားယန်ဆော်မာကိုခေါ်လိုက်ပါတယ်။ဘိုင်းကဆော်မာကိုခေါ်ဖို့အတွက်ယူရို၈သန်းလောက်ပေးရတယ်လို့ဂျာမန်မီဒီယာတွေကဖော်ပြကြပါတယ်။ဘိုင်ယန်အသင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကနင်းရှော့စီနဲ့ခြေတော့ကျိုးသွားခဲ့တဲ့ဂျာမနီဂိုးသမားမန်ညိုနိုအနေမှာအစားထိုးဖို့အတွက်ဆော်မာကိုအခုလိုခေါ်လိုက်တာလည်းဖြစ်ပါတယ်။ဒီပြားတွေဘက်မှာတော့အန်ဒန်အသင်းကနီးပြဖရန့်လမ်ဘတ်ကိုတနင်္လာနေ့မှာနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။အန်ဒန်အသင်းဟာဒီနေ့ဘောလုံးရာသီမှာ3ပွဲနိုင်6ပွဲတည်း11ပွဲရှုံးပြီးတော့15မှတ်နဲ့တန်းစင်းစုံကအဆင့်16နေရာမှာရောက်နေတာကြောင့်လမ်ဘတ်ကိုနီးပြဖြစ်ကနေတယ်လာနေကမှာထုတ်ပယ်လိုက်တာဖြစ်ပါတယ
်ဖာနန်ဒိုဆန်တိုစ
်အချိန်ထဲမှာပဲပိုလန်အသင်းကတော့ပေါ်တူဂီနီးပြဟောင်းဖာနန်ဒိုဆန်တိုစ်ကိုနီးပြဖြစ်ခန့်လိုက်ပါတယ်ဆန်တိုစ်ဟာပြီးခဲ့တဲ့ကမ္ဘာဖလားမှာပေါ်တူဂီအသင်းနဲ့ quarter final အထိရောက်ပြီးတဲ့နောက်အဲ့ဒီမှာမော်ရိုကိုကိုရှုံးပြီးတော့အသင်းနဲ့လမ်းခွဲခဲ့တာဖြစ်ပါတယ်ဒီဘက်မှာလည်းနယ်ဇာလန်ဘောလုံးအသင်းကတော့နီးပြဟောင်းရော်နယ်ကိုမန်ကိုနီးပြဖြစ်တဲ့ဒုတိယအချိန်ခန့်လိုက်ပါတယ်ရော်နယ်ဂိုမန်ဟာ2018မှာတုန်းကလည်းတစ်ကြိမ်နယ်သာလန်အသင်းကိုနီးပြလုပ်ခဲ့ပြီးတော့ Euro 2020ခြေစစ်ပွဲအောင်မြင်အောင်စွမ်းဆောင်ပေးခဲ့ပါတယ်။ဒါပေမဲ့ကိုဗစ်ကြောင့်ပြိုင်ပွဲကိုရွှေ့လိုက်ရပြီးတဲ့နောက်သူ့ရဲ့ကလပ်သင်းဟောင်းဖြစ်တဲ့ဘာစီလိုနာအသင်းကနီးပြနေရလစ်လက်တဲ့ချိန်မှာနယ်သာလန်နီးပြဖြစ်ကနေထွက်ပြီးတော့ဘာစီလိုနာနီးပြဖြစ်သွားလုပ်ခဲ့ပါတယ်။ဒါပေမဲ့ဘာစီလိုနာမှာမျောလင့်ထားသလိုအောင်မြင်မှုမရတာကြောင့်တစ်နှစ်ကျော်ပဲခံခဲ့ပြီးတော့အခုတခါမှနယ်သာလန်အသင်းကဘန်ဟောင်းရဲ့နေရာမှာအစားထိုးဖို့ရော်နယ်ကိုမန်ကိုထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုရင်တိုင်းတင်ဆက်တဲ့တပတ်တွင်းထူးခြားတဲ့အားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ကတစ်လှည့်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်မေဖော်လန်ဒေသမှာကာလာတံပိုးဘတ်ငွေဘတ်တန်ပေါင်း900လောက်တန်ဖိုးရှိတဲ့ရွှေတရီကန်ထုတ်ကိုသုံးလုံးတစိမ့်ပါစိတ်ကြွဆေးပြအလုံးဝင်6တန်းနဲ့အတူမွေးရမောင်ခိုးသမားတောင်ပေါ်တိုင်းရင်သား5ဦးကိုဖမ်းမိခဲ့တယ်လို့ January 25ရက်နေ့ကဗန်ကောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမွေးစေဝါနယ်နယ်အဖွဲ့ကပြောဆိုခဲ့ပါတယ်နောက်လာမယ့်လပိုင်းနှစ်တွင်ရုရှားကထိုးစစ်ကြီးတစ်ခုဆင်နွှဲလာခဲ့ရင်ယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ယူကရိန်းကိုအမေရိကန်လို့အစ်ဘရမ်တင်ကား30ဒစီပေးမယ်လို့ဗိုလ်ထုနေ့တုန်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကထုတ်ပေါ်ကြေညာပါတယ်ဒီလိုတင်ကားတွေပေးလိုက်တဲ့ဟာအမေရိကန်အနေနဲ့ယူကရိန်းကိုမစုံမနစ်ကူညီသွားမယ်ဆိုတဲ့တန်ဋိဌာန်ကိုဖော်ပြလိုက်တာဖြစ်တယ်လို့ယူကရိန်းတပ်ဖွဲ့တွေရဲ့အရေးချင်းကိုလည်းယုံကြည်စိတ်ချတဲ့အတွက်ဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်ယူကရိန်းရှေ့ဘက်ကျန်ကလူဟတ်စ်နဲ့ဒုံဆက်ဒေသတွေမှာခွဲထွက်တော့အောင်လှုပ်ဆောင်တာအတွက်ရောမလေးရှားပိုင် MH70 ခီးတဲ့လေယာဉ်ကိုပစ်ချခဲ့တဲ့လို့ရအတွက်ပါရုရှားရဲ့လူအခွင့်ချိုးဖောက်မှုတွေအဖြစ်ယူကရိန်းနဲ့နယ်သာလန်နိုင်ငံတွေကတရားစွဲဆိုတင်ပြခဲ့တဲ့အမှုကိုဥရောပလူအခွင့်ရေးတရားရုံး ECHR ကလက်ခံလိုက်ပါတယ်ယူကရိန်းရဲ့ပင်လယ်နဲ့စိတ်ကမ်းမြို့တဲ့မြို့ဖြစ်တဲ့အော်ဒက်ဆာမြို့ကိုကုလသမဂ္ဂယူနက်စကိုကကမ္ဘာ့ရှေ့အောင်အမွေအနှစ်အဖြစ်ဗုဒ္ဓဟူးနေ့ကအသိအမှတ်ပြုလိုက်ပါတယ်။နိုင်ငံပေါင်း22နိုင်ငံမဲခွဲရရမှာထောက်ခံမဲ6မဲနဲ့ပေးခဲ့တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။မြန်မာပြည်ရဲ့ကြာသာပတိနေ့မနေ့ခင်းဒီအဆီဇင်ကိုထုတ်လွှင့်ရမှုအဖြစ်တာဝန်ယူခဲ့သူကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ကျွန်တော်တို့ရဲ့ဒေးစာရဲ့ဒီကိုဂျေမီကုတ်နဲ့ဒါရစ်မစ်တို့ဖြစ်ကြပါတယ်။ကျွန်တော်ပရင်းနေ VOA အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်အထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းရန်ကွာရှိကြပါစေ။ကျွန်တော်ညံဝင်းအောင်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.